Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ VOA အမေရိကန်တိုင်းရဲ့2018ခုနှစ်အောက်တိုဘာလ25ရက်တာတာပရီနေ့မနက်ခင်းစီစဉ်နေကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီထိ Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီဒီစီစဉ်နေကို kilowatt 93.3 943 နဲ့6153တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ VOA Facebook စာမျက်နှာ VOA Burmese News နဲ့ website burmese.voanews.com တို့မှာလည်းချိန်နဲ့ဓာတ်ရိုက်နားဆင်နိုင်ပါတယ်ကျွန်တော်ကျော်ကျော်သိမ့်ပ
ါကျွန်တော်ကျော်စန်းသာပါသမနာဟောင်းဘရက်အိုဘားမားအပါအဝင်လူပုဂ္ဂိုလ်တချို့စီကိုဘုံထက်ထားတဲ့ပါဆယ်ထုတ်တွေပေးပို့တဲ့ကိစ္စကိုသမနာဒေါ်နယ်ထရမ့်ကအပြင်းထန်ဆုတ်ချလိုက်ပါတယ်။လက်နက်ထိန်းချုပ်ရေးသဘောတူညီချက်ကအမေရိကန်နှုတ်ထွက်ရင်လက်နက်ပြိုင်ပွဲသစ်တရဖြစ်လာလိမ့်မယ်လို့သမနာပူတင်ကသတိပေးလိုက်ပါတယ်။ကုလသမဂ္ဂလူမျိုးရေးကောင်စီမှတင်တဲ့အချက်လက်ရှာဖွေရေးအဖွဲ့အစည်းအဝေးကိုမြန်မာသံမှကြည့်ရပယ်ချလိုက်ပါတယ်။ဒီလိုနောက်ဆုံးရသတင်းကိုဒေါက်ခင်မျိုးစနဲ့အတူတင်ပြမှာဖြစ်ပါတယ်ခင်ဗျာ
။ကောင်းပါပြီခင်ဗျာ။သတင်းတွေသိရင်ဒီကနေ့နားဆင်ရမယ့်သတင်းဆောင်မတွေကတော့မြန်မာနိုင်ငံရခိုင်ပြည်နယ်အကြက်တဲနဲ့ပတ်သက်ပြီးကုလသမဂ္ဂမှပြောဆိုကြတာတွေပဲဖြစ်ပါတယ်ဒီထက်မှာမြန်မာနိုင်ငံအချက်လက်ရှာဖွေအဖွဲ့ခေါင်းဆောင်မာဇူခီဒါရူစမန်ပြောသွားတာတစ်ခုကတော့
The Security Council must refer the situation in Myanmar to the International Criminal Court or another international ad hoc tribunal
တော်ရင်ကောင်စီမှသူပြောသွားတာတွေကကောက်နှုတ်တင်ပြထားတာနဲ့အတူမြန်မာနိုင်ငံနဲ့တခြားအဖွဲ့ဝင်နိုင်ငံတွေရဲ့တုံ့ပြန်ချက်တွေကိုလည်းပြောပြပါမယ်။ဒါပြင်လူခွင့်ရထူးကိုယ်စားလှယ်ရန်ရင်းလီနဲ့အချက်လက်ရှာဖွေရေးအဖွဲ့ခေါင်းဆောင်တို့သတင်းစာရှင်းလင်းပွဲတွင်ပြောဆိုသွားတာတွေကိုလည်းကြည့်ကြပါပါ။စီစဉ်ဒုတိယပိုင်းမှာတော့အမေရိကန်ကထင်ရှားသူတချို့စီတရားဖြတ်ပွဲအထုပ်တွေစားရိုက်ကနေပို့လို့စုံစမ်းစစ်ဆေးမှုကြီးလုပ်နေတဲ့အကြောင်းနဲ့အတူကမ္ဘာသတင်းမီဒီယာတွေကမြန်မာပြည်အင်္ဂလိပ်စာသင်ခန်းစာစတဲ့မနက်ခင်းပုံမှန်အစီအစဉ်တွေနဲ့ဦးကျော်စံသာရဲ့မြန်မာအရေးသုံးသပ်ချက်သူယုံကြည်ရာသတင်းပတ်ဆိုင်ကဏ္ဍတွေကိုလည်းထုတ်လွှင့်မှုရှိပါတယ်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးကျော်စံသားနဲ့ဒေါက်ခင်မျိုးတက်တို့ကပြောပြပါမယ်ခင်ဗျာ
။အမေရိကန်အစိုးရရဲ့လက်ရှိနဲ့ရခိုင်တာဝန်ရှိသူတချို့စီကိုဖောက်ခွဲရေးပစ္စည်းတွေနဲ့ပြစ်မှတ်ထားတဲ့လောက်ရဟာဆက်ဆုပ်ယွန်းချဖွဲ့ကောင်းနှံ့ပြီးဒီလောက်ရမျိုးအတွက်အမေရိကန်နိုင်ငံရေးမှနေရာမရှိဘူးလို့သမ္မတဒေါ်နယ်ထရမ့်ကပြောကြလိုက်ပါတယ်။ပုံထက်ထားတဲ့ပါဆယ်ထုတ်တွေသမ္မတဟောင်းဘရက်အိုဘားမားနဲ့ဟီလရီကလင်တန်တို့အပါအဝင်လူပုဂ္ဂိုလ်တချို့စီကိုပြစ်ပုတ်ခဲ့တာကိုသိရတဲ့အတွက်အထူးဒေါသထွက်ပြီးစိတ်မချမ်းမြေ့ဖြစ်ရတယ်လို့လည်းမစ္စတာထရမ့်ကဆိုပါတယ်။အလားတူပါဆယ်ထုတ်တွေကိုသမ္မတထရမ့်ပေါ်ဝေဖန်ရမှာထင်ရှားတဲ့စစ်နေချုပ်ဟောင်းအလွတ်တော်ဒီမိုကရက်ဖော်ဝင်တဲ့ဦးနဲ့ CIA ညွန်ကြားမှုဟောင်းတို့စီကိုလည်းပဲပြစ်ပုတ်ခဲ့တာပါ။ဒီလိုဘုံတွေကိုဘသူတွေပြစ်ပုတ်တယ်လဲဆိုတာပြည်တော်စုအဆင့်စုံစမ်းစစ်ဆေးရေးတရားပြုလုပ်နေတယ်လို့လည်းဆိုပါတယ်။ဒီမိုကရက်အမတ်တွေဖြစ်ကြတဲ့အောက်လွှတ်တော်အမတ်လူနည်းစုကောင်းဆောင်နန်စီပလိုစီနဲ့အထက်လွှတ်တော်လူနည်းစုကောင်းဆောင်ချက်ရှူမာတို့ကတော့ဒေါ်နယ်ထရမ့်ဟာနိုင်ငံရေးမငြိမ်မသက်မှုကြီးထွားလာအောင်ဆော့ပေးနေတယ်လို့ဆွဆွဲတဲ့ထင်ရှားချက်တစ်စုံကိုဗိုလ်ထုနေကထုတ်ပြန်ထားပါတယ
်။သူကဝေဖန်တဲ့စာရေးရေးသားနေသူတရင်တော့ဂျမဲခါရှိုဂျီအသက်ခံရမှုဟာရက်ဆက်ကြမ်းကြုတ်တဲ့ရာဇဝတ်မှုတစ်ခုဖြစ်ပြီးဒီလောက်ရအတွက်တရားမျှတမှုရှိနိုင်မယ်မထင်ဘူးလို့ sorry အင်းရှိမင်းသားမိုဟာမက်ဘင်ဆာမန်ကဗိုလ်တပုနယ်မှာပြောကြားလိုက်ပါတယ်။တရင်နောက်ခါရှိုဂျီတူရကီနိုင်ငံအစ္စတန်ဘူးကကောင်စီရုံးထဲမှာအသက်ခံခဲ့ရပြီးတရင်သုံးပတ်အကြာမှာသူ့တည်ဆုံမှုနဲ့ပတ်သက်ပြီးပထမဆုံးအကြိမ်ဖြစ်တဲ့အင်းရှိမင်းသားကအခုလိုလူသိရှင်ကြားပြောကြားလိုက်တာပါ။ဒီရာဇဝတ်မှုဟာ sorry နိုင်ငံသားအားလုံးအတွက်ရောကမ္ဘာပေါ်ကလူသားအားလုံးအတွက်ပါနာကျင်စွာခံစားကြရမှာဖြစ်ကြောင်းရီယက်မှာကျင်းပတဲ့ယင်းနှမြုပ်နှံမှုဆိုင်ရာညီလာခံမှာပြောကြားခဲ့ပါတယ်။ဒါအပြင်ဒီရာဇဝတ်မှုမှာတာဝန်ရှိသူတွေကိုပြစ်ဒဏ်ချခံစေမှာဖြစ်ပြီးအဆုံးမှာတော့တရားမျှတမှုရတော့မှာဖြစ်ကြောင်းလည်း sorry ရဲ့အင်းရှိမင်းသားကပြောပါတယ်။ကာရှိုဂီအသက်ခံရတာနဲ့ဆက်နွယ်နေတဲ့ sorry အရာရှိ၅ဦးကိုအလုတ်ဖြုတ်ပစ်ခဲ့ပြီးနောက်ဆက်ရှိရောက်ကိုဖမ်းဆီးခဲ့တယ်လို့အခုလိုအသက်ခံရတာနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတွေကိုတူရကီနဲ့လက်တွဲပြီး sorry Arabia အရာရှိတွေလှုပ်ဆောင်နေကြကြောင်းလဲ sorry အင်းရှိမင်းသားကပြောပါတယ်။ခါရှိုဂျီရဲ့တေးဆုံးမှုအတွက်တာဝန်ခံတာဝန်ယူဖို့ sorry အင်းရှိမင်းသားကနောက်ဆုံးမှလှုပ်လာတယ်လို့ American သမ္မတ Donald Trump ကမှတ်ချက်ပေးပြောကြားမှုတွေထွက်လာချိန်မှာပဲအင်းရှိမင်းသားကအခုလိုပြောကြားခဲ့တာပါ။အင်းရှိမင်းသားဟာအခုချိန်မှာစုံစမ်းမှုတွေပိုလှုပ်ဆောင်လာနေပြီးတော့သူသာအလုပ်ဆောင်နိုင်ဆုံးသူတယောက်ဖြစ်ကြောင်းသမ္မတထရမ့်က Wall Street Journal ကိုပြောကြားခဲ့ပါတယ်
။အမေရိကတိုင်းအလဲပိုင်းကရွှေပြောင်းလာသူလူအုပ်ကြီးဟာမတော်တဆဖြစ်မှုတွေကြောင့်သေဆုံးသွားသူတူအတွက်ဝန်ထမ်းမှုခံနာအတွက်အင်္ဂါနေ့ကရနာခဲ့ပြီးတော့အမေရိကန်ပြည်ထောင်စုစီကိုခရီးကျန်းဆက်လက်ချီတက်လာနေကြပါတယ်။ခရီးစဉ်အတွင်းနာမကျန်းမှုတွေဖြစ်ပွားအောင်မဲ့အခြေအနေလည်းရှိနေပါတယ်။ဒီလိုလူအုပ်ကြီးတွေလမ်းတွေရာကိုတိနှံ့ချီပြီးအမှတ်တမဲ့ထားခဲ့ကြပြီမဲ့သမ္မတဒေါ်နယ်ထရမ့်ကတော့နိုဝင်ဘာ6ရက်ပြုလုပ်မဲ့စက်တန်ဝဲရွေးကောက်ပွဲအတွက်မဲဆွဲရမှာဒီကိစ္စကိုထောက်ပြအဆုံးချနေတာပါ ကျွန်ုပ်တို့တိုင်းပြည်တော်ကိုလူတွေတရားမဝင်လာရောက်တာကိုဘယ်တော့မှလက်ခံနိုင်မှာမဟုတ်ဘူးလို့ဗိုလ်ထုနေရ Twitter မှာရေးသားလိုက်ပါတယ်။ဒီတရားမဝင်လာရောက်သူတွေကိုထောက်ခံသူတွေဥရောပမှာဘယ်လိုဖြစ်နေသလဲဆိုတာကြီးသိနေတယ်။ဒါဟာအေယာမအရှုပ်ကြီးတွေပဲလို့လည်းဆိုပါတယ်။ဒါအပြင်အခုလိုအမေရိကတိုက်11ဘက်ကလူအုပ်ကြီးတွေလာသူတွေထဲမှာရဇဝတ်သားတွေနဲ့အရှိလဘိုင်းကလူစိမ့်တွေလည်းပါဝင်နေတယ်လို့အထောက်အထားတစုံတရာမရှိဘဲလည်းပြောကြလိုက်ပါသေးတယ်။အခုလိုချီတက်လာတဲ့လူတွေဟာအမေရိကန်ပြည်ထောင်စုနယ်စပ်ကိုရောက်လာသည့်တိုင်အောင်စင်းရဲနွမ်းပါမှုနဲ့အကြမ်းဖက်မှုကရှောင်တိမ်လာတဲ့သူတွေဖြစ်တဲ့အတွက်အမေရိကန်ကတော့သူတို့နိုင်ငံရေးခလုံးဝင်းပေးလိုက်မယ်မဟုတ်ပါဘူး။နိုင်ငံတော်ဥပဒေကတော့အကြမ်းဖက်နှိကွမှုခံရမဲ့ဘေးကထွက်ပြေးလာသူတွေကိုခလုံးဝင်းပေးရမယ်လို့ဆိုထားပါလေ။
သမရဒေါ်နယ်ထရမ့်ဟာသူချင်းချက်ထားတဲ့အတိုင်းအရေးကြီးတဲ့လက်နက်ထိန်းချုပ်ရေးသဘောတူညီချက်ကနေနှုတ်ထွက်လိုက်မယ်ဆိုရင်လက်နက်အပြိုင်တပ်ဆင်မှုအသစ်ပြက်ဖြစ်ပေါ်လာလိမ့်မယ်လို့ရုရှားသမရဗလာဒီမီယာပူတင်ကသတိပေးလိုက်ပါတယ်။တာလတ်ပြက်ဒုံးကြီးတွေဥရောပမှာအမေရိကန်ဘက်ကတပ်ဆင်ချထားမယ်ဆိုရင်ရုရှားကလည်းအလားတူတုံ့ပြန်မယ်လို့မော်စကိုမြို့တော်မှအီတလီဝန်ကြီးချုပ်နဲ့တွေ့ဆုံပြီးမစ္စတာပူတင်ကပြောကြားခဲ့တာဖြစ်ပါတယ်။ရုရှားကဒီလိုတုံ့ပြန်ပြီးတော့ဥရောပမှာလက်နက်တပ်ဆင်မယ်ဆိုရင်လျှက်တပြက်အတွင်းမှာပဲတိတိယောက်ယောက်လှုပ်ဆောင်နိုင်တယ်ဆိုတာကသဘာဝပဲလို့လည်းပြောပါတယ်။ American ဒုံးကျည်ထားရှိကိုသဘောတူတဲ့ဥရောပနိုင်ငံတွေဟာလည်းရုရှားရဲ့တိုက်ခိုက်မှုအန်ဒီယဆက်ကွင်းတဲကိုဝင်လာတယ်လို့ဖြစ်လာလိမ့်မယ်လို့မစ္စတာပူတင်ကသတိပေးပါတယ်။ဒါပေမဲ့နောက်လာပဲရစ်မြို့မှာပြုတ်လုတဲ့ပထမကမ္ဘာစစ်ပြီးဆုံးခြင်းအနှစ်တရာပြည့်အခမ်းအနားကြရင်သမ္မတဒေါ်နယ်ထရမ့်နဲ့တွေ့တဲ့အခါမှာတော့ဒီကိစ္စကိုဆွေးနွေးမယ်လို့ရုရှားသမ္မတပူတင်ကပြောကြားခဲ့ပါတယ
်။ဘီအိုအေအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီအထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9683လိုင်းထိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်7နာရီကနေ9နာရီအထိပြန်လည်ထုတ်လွှင့်ချက်ကိုတော့ကိုင်လိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင
်ပါတယ်။ဝါရှင်တန်မြို့တော်အဗီရီသတင်းတွေဆက်လက်ပြောပြနေပါတယ်။မြန်မာနိုင်ငံရခိုင်ပြည်အရေးနဲ့ပတ်သက်ပြီးအချက်လက်စာဖွဲ့စုံစမ်းရေးအဖွဲ့ရဲ့တင်ပြချက်တွေကိုကုလသမဂ္ဂလူညွန်ရေးကောင်စီမှမြန်မာသံမကြီးဟောက်တို့ဆောင်ကပယ်ချလိုက်ပါတယ်။ဗိုလ်ထုနေကပြုလုပ်တဲ့ကုလသမဂ္ဂလူညွန်ရေးကောင်စီအစည်းအဝေးကျင်းပရမှာမြန်မာသံမကြီးကဒီလူခွေကောင်စီကစုံစမ်းရေးကော်မရှင်ဖွဲ့စည်းပြခဲ့တဲ့အမြန်မာအစိုးရဘက်ကကန့်ကွက်ခဲ့တဲ့ဆိုတဲ့အကြောင်းဘသူဟာကျွလွန်သူဘသူဟာကျွလွန်တာခံရသူဆိုတာကိုဒီအဖွဲ့ဟာကြိုတင်ဆုံးဖြတ်ထားတာဖြစ်ပြီးဒီလိုတစ်ဖက်သက်ဖော်ပြချက်ဟာအခြေအနေကိုပုံမဆိုးရစေမယ်လို့လည်းသူကပြောကြလိုက်ပါတယ်ဆုံးဖြတ်ထားပြီးသားအချက်တွေကိုသူတို့ယူပြီးလူတစုကိုထုတ်မေးမြန်းခဲ့တာဖြစ်တယ်လို့ဆိုပါတယ်ဒါအပြင်အာစာအကြံဖက်အဖွဲ့ရဲ့လူရက်ကိုတော့လုံဝလျက်လူစုထားပြီးလူအတိုင်းဝိုင်းနှစ်ဖက်စလုံးရဲ့လူခွင့်ရေးကိုကြည့်မထားဘူးလို့လည်းသူကပြောပြထားပါတယ်။သက်သေအထောက်အထားအခိုင်အမာရှိမယ်ဆိုရင်မြန်မာအစိုးရဘက်ကအရေးယူမယ်ရဲနဲ့စစ်သားတချို့ကိုအရေးယူထားပြီးဖြစ်တယ်လို့လည်းသူကဆိုပါတယ်။ ICC မှာတင်ပြဖို့တောင်းဆိုချက်ဟူသည်များကိုလုံဝလက်ခံလိမ့်မယ်မဟုတ်ဘူးလို့လည်းဆိုပါတယ်။စုံစမ်းရေးကော်မရှင်အဖွဲ့ရဲ့ဥက္ကဋ္ဌဖြစ်သူမာဇူကီဒါရူစပန်ကတော့ရခိုင်ပြည်မြောက်ပိုင်းမှာရိုဟင်ညာတွေပေါ်လူမျိုးတုံ့ဆပ်ဖြတ်မှုမြောက်တဲ့အထိမြန်မာစစ်တပ်ရဲ့ကျူးလွန်မှုတွေအတွက်ထိပ်ပိုင်းစစ်ကောင်းဆောင်တဦးချင်းစီကိုပြစ်မှတ်ထားအရေးယူမှုအပါအဝင် ICC နိုင်ငံတကာတရားရုံးကနေကင်တွယ်ဖို့လိုအပ်လိမ့်မယ်လို့လည်းထောက်ခံတင်ပြခဲ့တာဖြစ်ပါတယ်
။နယူးယောက်မှာကျင်းပနေတဲ့83ကြိမ်မြောက်ကုလသမဂ္ဂထရီနီလာကမှာမြန်မာဆိုင်ရာကုလသမဂ္ဂလူခွင့်အထူးကိုယ်စားလှယ်မစ္စရန်ဟီလီနဲ့ကုလသမဂ္ဂလူခွင့်ကောင်စီရဲ့မြန်မာဆိုင်ရာအချက်လက်ရှာဖွေအဖွဲ့ခေါင်းဆောင်မာဇူကီဒါရူဆမ်မန်ဒိုအင်ဂါနီမှာတင်ပြခဲ့တာတွေနဲ့ပတ်သက်ပြီးတော့ဗိုလ်တော်ဖူးနေမှာသတင်းစာရှင်းလင်းပွဲတည့်ပြုတ်လုခဲ့ပါတယ်။မြန်မာနိုင်ငံကိုဒီမိုကရေစီလမ်းကြောင်းတိုင်သွောင်းဥဆောင်ဖို့အတွက်မြန်မာခေါင်းဆောင်ပိုင်းကပြက်ကွက်နေပြီးတရားဥပဒေစိုးမိုးမှုရှိအောင်လည်းမလုပ်နိုင်ဘူးလို့မစ်ရန်ဟီလီကဝေဖန်ခဲ့ပါတယ်။ဒါပြင်ရိုဝင်ဂျာရီပေါ်မှာရက်စက်တဲ့လူခွင့်ချိုးပေါက်မှုတွေကျူးလွန်ခဲ့တယ်ဆိုတော့ဆက်ဆွဲချက်တွေနဲ့ပတ်သက်ပြီးမြန်မာဘက်ကလက်မခံဘဲညှင်းဆုံနေတာအတွက်စိတ်ပြေရတယ်လို့လည်းမစ်ရန်ဟီလီကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။ကုလဆိုင်ရာမြန်မာတမန်ကြီးဦးဟောက်တို့ဆန်းကတော့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ကိုယ်စားလှယ်ဆက်ဆွဲချက်တွေဟာအတိမပြုတ်နိုင်တဲ့အချက်လက်တွေပေါ်မှာမူတည်ပြီးတော့မြန်မာအပေါ်အဆိုးမြင်နေတယ်လို့ကြိုးကြောင်းခိုင်လုံမှုရှိလဲဆက်ဆွဲနေတယ်လို့ပြောပါတယ
်။နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုဦးကျော်စံသားနဲ့ဒေါက်ခင်မြတ်တို့ပြပြသွားတာပါ။ အခုဆက်ပြီးတော့မြန်မာနိုင်ငံနဲ့ပတ်သက်လို့ကုလသမဂ္ဂဘက်မှဗိုလ်ထုနေကပြောဆိုကြတာတွေကိုစက်တိုက်တင်ပြသွားဖို့ရှိတဲ့အရင်ဆုံးအချက်လက်ရှာဖွေရေးအဖွဲ့ခေါင်းဆောင်ကလူမျိုးရင်းကောင်စီမှဘာတွေတင်ပြသွားတယ်ဆိုတာပြောပြပါမယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေပေါ်လူမျိုးတုံးတက်ဖြတ်မှုမြောက်နိုင်တဲ့အထိမြန်မာစစ်တပ်ရဲ့ပြင်းထန်လာတဲ့ကျူးလွန်မှုတွေအတွက်ထိပ်ပိုင်းစစ်ခေါင်းဆောင်တူဦးချင်းစီကိုပြစ်မှတ်ထားအရေးယူဖို့အပါအဝင် ICC နဲ့တခြားနိုင်ငံတကာတရားရုံးတွေကနေကင်တွယ်စီရင်နိုင်ရေးဆောင်ရွက်ဖို့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ဥက္ကဋ္ဌမာဇူကီဒရူစမန်ကလူမျိုးရေးကောင်စီကိုတိုက်တွန်းလိုက်ပါတယ်။ဘူရူနေကလူမျိုးရေးကောင်စီမှလုပ်တဲ့မြန်မာရေးဆွေးနွေးပွဲတွင်မာဇူကီဒရူစမန်တင်ပြသွားတဲ့အချက်တွေကိုတော့မှတ်ရင်ကျင်နိုင်ကကောက်နှုတ်ပြောပြပါမယ်ခင်ဗျာ
။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာနဲ့ပတ်သက်လို့လူမျိုးရေးကောင်စီမှမနေ့ကကြားနာခဲ့ရမှာမြန်မာစစ်တပ်အစ်မြင့်ခေါင်းဆောင်တွေကိုလူမျိုးတုံးတပ်ဖြတ်မှုဆွဲချက်နဲ့စုံစမ်းစစ်ဆေးတင်တယ်လို့သူတို့အဖွဲ့အနေနဲ့တွေးရှိခဲ့ရတဲ့အခြေအနေနဲ့ပတ်သက်လို့အဖွဲ့ဥက္ကဋ္ဌမာဇူကီဒရူစမန်ကအခုလိုလူမျိုးရေးကောင်စီမှပြောသွားပါတယ်
။ This means that we consider that genocidal intent meaning the intent to destroy the Rohingya
လူမျိုးတုံးတပ်ဖြတ်မှုကိုရွေကျက်ရှိရှိဆောင်ရွက်တယ်လို့ကျွန်တော်တို့အတိတ်ပဲဖွင့်ဆိုချက်မှာရိုဟင်ညာအသံအဝိုင်းတစ်ခုလုံးဒါမှမဟုတ်အစိတ်အပိုင်းတစ်ခုလုံးဖျက်ဆီးဖို့ရွေကျက်နဲ့လှုပ်ဆောင်တာကြောင့်ဖြစ်ပါတယ်
ရခိုင်ပြည်နယ်မှာသာမကကချင်နဲ့ရှမ်းပြည်နယ်တွေမှာမြန်မာစစ်တပ်ရဲ့ကျူးလွန်မှုနီးပြူဟာတပုံစံနဲ့ဖြစ်တာကိုတွေ့ရှိခဲ့ကြောင်းဒရူစမန်ကပြောပါတယ
် At the core of this situation sits the Myanmar military which has pursued these strategies and tactics for decades the Tatmadaw consistently and as a matter of
ဒီချင်းတွေကိုအဓိကဖန်တီးသူဟာမြန်မာစစ်တပ်ဖြစ်ပါတယ်နီးပြူဟာတွေနီးနာတွေကိုဆယ်စုနှစ်တခုကြောင်အသုံးပြုခဲ့တယ်တမတော်အနေနဲ့စင်ဆက်မပြအသုံးပြုတဲ့ဗျူဟာကတော့အရသားတွေကိုပြစ်မှတ်ထားတာဖြစ်ပြီးအမျိုးသမီးနဲ့မိန်းကလေးတွေကိုအတင်းအဓမ္မပြုကျင့်တာဖြစ်ပါတယ်
။ဒါ့အပြင်ဖဲထုတ်တာခွဲခြားဆက်ဆံတာစတဲ့နီးလန်းတွေကိုစစ်တပ်အနေနဲ့လက်ကင်ပြုပြီးဆောင်ရွက်ခဲ့တယ်လို့ဒီလိုနီးဗျူဟာနဲ့စစ်ဆင်ရေးတွေကိုထိထိရောက်ရောက်ဖြစ်ဖို့ထိပ်ပိုင်းစစ်ကောင်းဆောင်တွေကနေတင်းတင်းကြပ်ကြပ်ကင်တွယ်အမိန့်ပေးခဲ့တာထင်ရှားတယ်လို့လည်းမာဇူကီဒရူစမန်ကပြောပါတယ်။ဒီအတွက်လည်းသူတို့ကိုပြစ်ဒဏ်ကကင်းလွတ်ခွင့်ပေးထားတယ်လို့ဆိုပါတယ်။စစ်တပ်ရဲ့နီးပြူဟာကလူ့ဘဝအသက်တွေဂုံတိုက်ခါနဲ့လွတ်လပ်မှုအပါအဝင်နိုင်ငံတကာဥပဒေတွေကိုတက်မတော်အနေနဲ့အလေးမထားဘူးဆိုတာကိုလည်းပြသနေကြောင်းသူကထောက်ပြသွားပါတယ်။ဒါကြောင့်မြန်မာနိုင်ငံရဲ့လူ့ခွင့်ရေးလုံခြုံရေးနဲ့ဖွံ့ဖြိုးရေးကိုအကြီးအကျယ်ထိခိုက်စေတဲ့အပြင်ဒေသဆိုင်ရာတည်ငြိမ်ရေးနဲ့နိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးကိုလည်းထိခိုက်စေတယ်လို့ဒရူစမန်ကဆိုပါတယ်။ဒီလိုစစ်တပ်ရဲ့အကြမ်းဖက်မှုတန်တရာလဲနေတာကိုတားဆီးဖို့လုံခြုံရေးကောင်စီမှတာဝန်ရှိနေကြောင်းနဲ့အဓိကအရေးကြီးဆုံးအချက်ကတော့တာဝန်ခံမှုတာဝန်ယူမှုဆိုတဲ့အချက်ပေါ်မှာအလေးနဲ့အာရုံစိုက်ဖို့လိုကြောင်းမာဇူကီဒရူစမန်ကလုံခြုံရေးကောင်စီကိုတင်ပြခဲ့ပါတယ်။မြန်မာအစိုးရနဲ့တပ်မတော်ရဲ့ကိုပိုင်စုံစမ်းစစ်ဆေးရေးကော်မရှင်တွေဟာအကျိုးထိရောက်မှုမရှိဘူးဆိုတာသူတို့ရဲ့ရလဒ်တွေကသက်သေပြနေတယ်လို့မာဇူကီဒရူစမန်ကပြောပါရယ်။ဒါကြောင့်လုံခြုံရေးကောင်စီအနေနဲ့မြန်မာနိုင်ငံရဲ့အခြေအနေနဲ့ပတ်သက်ပြီး ICC နိုင်ငံတကာရာဇဝတ်ခုံရုံးဒါမှမဟုတ်အခြားနိုင်ငံတကာတရားရုံးတစ်ခုခုကိုလွှဲပြောင်းရေးဆောင်ရွက်တင်ကြောင်းအခုလိုသူကအကြံပြုတိုက်တွန်းသွားပါရယ်
။ The Security Council must refer the situation in Myanmar to the International Criminal Court or another international ad hoc
လုံခြုံရေးကောင်စီအနေနဲ့မြန်မာနိုင်ငံရဲ့အခြေအနေနဲ့ပတ်သက်ပြီး ICC နိုင်ငံတကာရာဇဝတ်ခုံရုံးဒါမှမဟုတ်တခြားနိုင်ငံတကာတရားရုံးတစ်ခုခုကိုလွှဲပြောင်းရေးဆောင်ရွက်တင်ပါတယ်ဒါအပြင်နိုင်ငံတကာဥပဒေတွေအောက်မှာကျွလွန်ခဲ့တဲ့ပြင်းထန်လာတဲ့ပြစ်မှုတွေမှာတာဝန်ရှိဆုံးပုဂ္ဂိုလ်တွေကိုတဦးချင်းစီပြစ်မှတ်ထားပြီးလုံခြုံရေးကောင်စီကိုယ်တိုင်ရောအဖွဲ့ဝင်တနိုင်ငံချင်းစီကပါဒဏ်ခတ်ရေးယူတင်ပါတယ်
သူတို့ရဲ့အစီရင်ခံစာမှာတက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကစပြီးထိပ်ပိုင်းအကြဆုံးခေါင်းဆောင်တွေအပါအဝင်ရခိုင်ပြည်နယ်မှာနယ်မြေရှင်းလင်းမှုစစ်ဆင်ရေးအတွက်အမိန့်ပေးမှုမှာတာဝန်ရှိသူ6ဦးရဲ့အမည်တွေကိုဖော်ပြထားကြောင်းလဲမာဇူကီဒရူစမန်ကလုံခြုံရေးကောင်စီမှာပြောပါတယ်မြန်မာနိုင်ငံမှာစစ်တပ်ရဲ့ကျူးလွန်မှုတွေလိုမျိုးအခြားနိုင်ငံတွေမှာမဖြစ်ပေါ်အောင်နိုင်ငံတကာအနေနဲ့သင်ခန်းစာယူကာကွယ်ဖို့လိုကြောင်းလဲလုံခြုံရေးကောင်စီမှဒရူစမန်ကအခုလိုအလေးနဲ့ပြောကြားခဲ့ပါတယ
် The events in Myanmar could serve as a step by step manual dehumanize a population call them all terrorists deprive them of all rights
မြန်မာနိုင်ငံကဖိအပ်တွေဟာတဆင့်ပြီးတဆင့်သွားတာတွေ့ရပါတယ်လူရေအတိုင်းဝိုင်းကိုကုန်တိတ်ခါကိမဲ့အောင်လုပ်တယ်ပြီးတော့သူတို့အားလုံးကိုအကြမ်းဖက်သမားတွေအဖြစ်ခေါ်ဝေါ်တယ်သူတို့ရဲ့အခွင့်အရေးအားလုံးကိုပိတ်ပင်တယ်နောက်သူတို့ကိုညှဉ်းပန်းနှိပ်စက်တိုက်ခိုက်တယ်အတင်းအဓမ္မပြုကျင့်တယ်သူတို့တွေကို IDP စခန်းတွေမှာဒါမှမဟုတ်တိုင်းပြည်ရဲ့ပြင်ပကိုမောင်းထုတ်တယ်လူသက်သူတွေပြစ်မှုကျူးလွန်သူတွေကိုတရားမဆွဲဆိုနိုင်အောင်အကာအကွယ်ပေးတယ
်မြမအရေးဆွေးနွေးပွဲကိုလုံခြုံရေးကောင်စီအလှည့်ကျဥက္ကဋ္ဌဘိုလီးဗီးယားတပ်အမတ်ကြီးကကမကထပြုဆောင်ရွက်ခဲ့ပါတယ် ဆွေးနွေးပွဲအစမှာတရုတ်နဲ့ရုရှားနိုင်ငံကိုယ်စားလှယ်တွေကမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ရဲ့ကြားနာပွဲလုံခြုံရေးကောင်စီမှမလုပ်တင်ကြောင်းအရင်ဆုံးကန့်ကွက်ပြောကြားခဲ့ပါတယ်။ဒီကြားနာပွဲကိုဆက်ပြီးဆွေးနွေးသင့်မသင့်မဲခွဲဆုံးဖြတ်ရာမှာထောက်ခံမဲ6မဲ၊ကန့်ကွက်မဲ3မဲ၊ကြားနေ3မဲနဲ့ဆက်လက်ဆွေးနွေးဖို့အတည်ပြုခဲ့ပါတယ
်။မှန်ရင်ကျနေမှာအခုလိုမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ခေါင်းဆောင်မာဇူကီဒရစ်မန်ကကုလလုံခြုံရေးကောင်စီမှာတင်ပြသွားပြီးတဲ့နောက်လုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်နိုင်ငံတွေနဲ့အလှည့်ကျအဖွဲ့ဝင်နိုင်ငံတွေကတာမန်ကြီးတွေကလည်းသူတို့နိုင်ငံတွေရဲ့သဘောထားအသီးသီးကိုတင်ပြကြပါတယ်။အဲဒီတင်ပြချက်တွေကိုတော့ဒေါ်လလတန်းကစူးစီးကောင်းထုတ်ပြီးတော့ပြောပြပါမယ်
။မြန်မာနိုင်ငံမှာအဓိကရခိုင်ပြည်နယ်မှာရူဟင်ဂျာဒုက္ခသည်ရေးနဲ့ပတ်သက်လို့လူ့အခွင့်အရေးကောင်စီကစုံစမ်းစစ်ဆေးဖို့တာဝန်ပေးခဲ့တဲ့ FFM ကတီးကြအချက်လက်ရှာဖွေရေးအဖွဲ့ဥက္ကဋ္ဌဒါရုစမန်မာဇူကီအနေနဲ့လုံခြုံရေးကောင်စီမှအောက်တိုဘာလ24ရက်နေ့ကတင်ပြဆွေးနွေးဖို့မဲခွဲဆုံးဖြတ်ရာမှာထောက်ခံတဲ့နိုင်ငံ၉နိုင်ငံ၊ကန့်ကွက်တဲ့နိုင်ငံ၃နိုင်ငံနဲ့မဲမပေးဘဲနေခဲ့တဲ့နိုင်ငံ၃နိုင်ငံတို့ရှိတာတွေ့ရပါတယ်။မစ္စတာမာဇူဒူရစ်မန်ရဲ့အစီရင်ခံစာကိုတုံ့ပြန်ရမှာလေခုလို၃မျိုးကွဲတာတွေ့ရပါတယ်။ဆွေးနွေးဖို့ထောက်ခံတဲ့နိုင်ငံတွေနဲ့ပါဝင်တဲ့အမေရိကန်နိုင်ငံရဲ့ကုလသမဂ္ဂဆိုင်ရာသံမကြီးနီကီဟေလီယာရူဟင်ဂျာပြည်ပကနဲ့ပတ်သက်ပြီးလုံခြုံရေးကောင်စီမှမဆွေးနွေးသင့်ဘူးလို့ကန့်ကွက်ကြတဲ့နိုင်ငံတွေရဲ့သဘောထားကိုအခုလိုတုံ့ပြန်လိုက်ပါတယ်
။ This is not about finger pointing. It is about accepting the realities.
ဒါဟာလက်ညှိုးထိုးဆွဆွဲတာမဟုတ်ပါဘူး။လက်တွေဖြစ်ပြတာကိုလက်ခံဖို့ပါပဲ။ဒါမှလည်းပြစ်မှုကျူးလွန်သူတွေကိုအရေးယူအပြစ်ပေးနိုင်မှာဖြစ်ပါတယ်။ဒီဆွေးနွေးပွဲမလုပ်ဖို့စင်ကြေပေးခဲ့ကြတဲ့နိုင်ငံတွေပြောခဲ့ကြတာရှိပါတယ်။သူတို့ကလုံခြုံရေးကောင်စီဟာဒီရက်စက်တဲ့ဖြစ်ရမှုတွေကိုဆွေးနွေးမဲ့နေရာမဟုတ်ဘူးလို့ဆိုကြပါတယ်။လုံခြုံရေးကောင်စီနဲ့ဆိုင်နာကငင်းချိုင်းရေးနဲ့လုံခြုံရေးလို့ဆိုကြပါတယ်။လူအခွင့်အရေးနဲ့မဆိုင်ဘူးလို့ပြောပါတယ်။ဒါပေမဲ့လူ9သိန်းကျော်နေစားဖြတ်ကျော်ထွက်ပြေးခဲ့ကြရတဲ့ကိစ္စဟာနိုင်ငံတကာငင်းချိုင်းရေးနဲ့လုံခြုံရေးကိစ္စနဲ့မဆိုင်ဘူးလို့ပြောလို့မရပါဘူး။ဘင်္ဂလားဒေ့ရှ်နိုင်ငံကိုပဲမေးကြည့်နိုင်ပါတယ်။ဒီပြဿနာကိုအဓိကရင်ဆိုင်ခဲ့ရတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုပဲမေးကြည့်နိုင်ပါတယ်။တကယ်တော့ဒီပြဿနာဟာဘင်္ဂလားဒေ့ရှ်နိုင်ငံတည်းသာမကဒီသံတရာပြဿနာဖြစ်တယ်လို့ကျမတို့အားလုံးတို့နဲ့ဆိုင်တဲ့ပြဿနာလေးဖြစ်ပါတယ်လို့အမေရိကန်သမ္မတကြီးနီကီဟေလီကပြောသွားတာဖြစ်ပါတယ်။လုံခြုံရေးကောင်စီမှဆွေးနွေးဖို့တင်ပြခဲ့တဲ့နိုင်ငံတွေနဲ့ပါဝင်တဲ့ UK ရဲ့သမ္မတကြီးကလည်းရိုဟင်ဂျာဒုက္ခသည်ရေးဖြည့်ရှင်းနိုင်ဖို့အခုလိုအကြံပေးခဲ့ပါတယ်
။ The report makes clear the Burmese military is conducting human rights violations across the country against other ethnic communities, most notably in Katrain and Shan states.
Accountability is vital. မြန်မာစစ်တပ်ကအထူးသဖြင့်ကချင်နဲ့ရှမ်းပြည်နယ်တွေမှာလူခွင့်ရချိုးဖောက်မှုတွေကိုကျူးလွန်နေတယ်ဆိုတာရှင်းပါတယ်။ပြစ်မှုကျူးလွန်သူတွေကိုအရေးယူနိုင်ဖို့အတွက်အရေးကြီးပါတယ်။ဒုက္ခရောက်ခဲ့ကြတဲ့ရိုဟင်ဂျာတွေနဲ့တခြားလူတွေအတွက်တရားဥပဒေကအကာအကွယ်ပေးတင်ပါတယ်အခြေခံအားဖြင့်တော့မြန်မာစစ်တပ်အနေနဲ့ဒီပြစ်မှုတွေကိုထပ်ခါတလဲလဲကျူးလွန်နေတာကိုဟန့်တားဖို့လိုအပ်ပါတယ
်လုံခြုံရေးကောင်စီမှ FFM ဥက္ကဋ္ဌတင်ပြဆွေးနွေးမှုကိုကန့်ကွက်တဲ့သုံးနိုင်ငံတွေကတော့တရုတ်ရုရှားနဲ့ဘိုလီးဗီးယားတို့ဖြစ်ပါတယ်ရုရှားသမ္မတကြီးကအခုလိုအချက်လက်ရှာဖွေရေးအဖွဲ့မှလုံခြုံရေးကောင်စီမှတင်ပြဆွေးနွေးဖို့တချို့နိုင်ငံတွေရဲ့ကြိုးပမ်းချက်ဟာမြန်မာနိုင်ငံကိုချင်းချောက်ရရောက်တယ်လို့စကပြန်ကတဆင့်အခုလိုပြောခဲ့ပါတယ
် After today's meeting no one should have any illusions regarding the fact that the initiators of the meeting are
ဒီစီဝေးဟာရိုဟင်ဂျာပြဿနာကိုဖြေရှင်းရေးအတွက်ဘယ်လိုမှအထောက်အကူမဖြစ်ဘူးဆိုတာဒီကနေ့အစည်းအဝေးပြီးတဲ့နောက်ဘယ်သူမှထင်ရောင်ဝေါ်ဝါဖြစ်မနေသင့်ပါဘူးအချုပ်ချာအာဏာပိုင်နိုင်ငံတစ်ခုကိုရောင်ကြကြဖိအားပေးဖို့နဲ့အရင်ကကော်လိုနီလုပ်အုပ်ချုပ်ခဲ့တဲ့နိုင်ငံနဲ့သူ့ရဲ့မဟာမိတ်တွေကလှုပ်ချင်တဲ့အတိုင်းလှုပ်နိုင်ဖို့ရိုဟင်ဂျာပြဿနာဟာအကြောင်းပြချက်တစ်ခုတသက်ပဲဖြစ်ပါတယ်ဒီလမ်းကြောင်းမှာနောက်ထပ်ဖြစ်လာနိုင်ခြင်းအဆင့်ကတော့မြန်မာဆန့်ကျင်ရေးတန်ခတ်ရည်ရွယ်မှုတွေချမှတ်နေတာကတဆင့်ဖိအားပေးဖို့နဲ့လုံခြုံရေးကောင်စီကနောက်ဆက်တွဲဆုံးဖြတ်ချက်ချမှတ်တာတွေလုပ်ဖို့ပဲဖြစ်မှာပါဒီလိုလမ်းကြောင်းမျိုးကိုကျွန်တော်တို့အခိုင်အမာပယ်ချပါတယ
်။ကန့်ကွက်ခဲ့တဲ့နောက်တနိုင်ငံဖြစ်တဲ့တရုတ်နိုင်ငံရဲ့သံမကြီးကလည်းစကပြန်ကတဆင့်လုံခြုံရေးကောင်စီမှအခုလိုဆွေးနွေးတဲ့အတွက်ကြောင့်ဝင်နေတယ်လို့ပြောခဲ့ပါတယ်
။ China regrets the fact that the Security Council heard the briefing by the Human Rights Council's fact-finding mission on Myanmar.
မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကတင်ပြဖို့အတွက်လုံခြုံရေးကောင်စီကအစီအစဉ်ခေါ်ယူတဲ့အပေါ်တရုတ်နိုင်ငံအနေနဲ့စိတ်မကောင်းပါဘူး။ဒီလိုလုပ်ရမျိုးဟာကောင်စီရဲ့ညှိနှိုင်းမှုကိုထိခိုက်စေပါတယ်။ ဒါ့အပြင်ရခိုင်ပြည်နယ်ရေးကိစ္စတွေပူးတွဲဖြစ်စဉ်ရေးအဖွဲ့ဝင်နိုင်ငံတွေအကြားပူးပေါင်းဆောင်ရွက်မှုကိုအထောက်အကူဖြစ်စင်မှာလည်းမဟုတ်ပါဘူး
။ဒါ့အပြင်တရုတ်သမ္မတကြီးကရူဟင်ဂျာပြည်ပကဟာဘင်္ဂလားဒေ့ရှ်နဲ့မြန်မာနဲ့သာအဓိကတက်ဆိုင်တဲ့အတွက်ကြောင့်ပြည်တွင်းရေးကိုဝန်မဆွတ်ဖွဲ့သင့်ဘူးလို့လည်းတရုတ်သမ္မတကြီးကပြောခဲ့ပြီးရူဟင်ဂျာတွေဌာနေပြန်နိုင်ရေးအတွက်ညှိနှိုင်းလှုပ်ဆောင်နေတာတွေကိုလည်းထောက်ပြခဲ့ပြီးတရုတ်ဘက်ကလည်းအခုအညီတွေပေးနေတယ်လို့ထောက်ပြသွားပါတယ်။လုံခြုံရေးကောင်စီရဲ့အဖွဲ့ဝင်နိုင်ငံတွေမဟုတ်ပေမဲ့လို့လည်းရရှိအရေးမှအဓိကပါဝင်ပတ်သက်နေတဲ့မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကတက်ဆိုင်ရာတမ္မာကြီးတွေကလည်းသဘောထားအမြင်တွေကိုတင်ပြခွင့်ရခဲ့ပါတယ်။ကုလသမဂ္ဂဆရာမြန်မာတမ္မာကြီးဦးဟောက်တို့စွမ်းကသူတင်ပြခဲ့တာနဲ့ပတ်သက်လို့အခုလို VOA မြန်မာပိုင်းကိုပြောပါတယ်။
ဒါတော့တို့တို့မြင်နေမြင်တဲ့အတွက်ကျွန်တော်တို့ကန့်ကွက်ပြီးပြောတယ်။နောက်တစ်ချက်ကဘာလဲဆိုလို့ရှိရင်သူရဲ့အစဉ်ခံစားဟာခိုင်လုံမှုမရှိဘူး။ကျွန်တော်တို့အစတွေကဟလာဒီဟာကိုမယုံကြည်ဘူး။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကဒီဟာကိုသူရဲ့ mandate ကိုကျွန်တော်ကလက်မခံတာဖြစ်တဲ့အတွက်ကြောင့်မြန်မာနိုင်ငံလည်းတောက်ခွင့်မပေးတဲ့အတွက်ကြောင့်သူတို့အပြင်းမားနေပြီးတော့ဘင်္ဂလားဒေ့ရှ်ဘက်ကဟိုဘက်ကိုထွက်ပြေးသွားတဲ့လူတွေရဲ့ဘင်္ဂါလီတွေရဲ့ဆက်ဆိုချက်တွေကိုပဲသူကဓာရင်းနဲ့ပဲတိဆောက်ပြီးအမှုကိုတိဆောက်ထားတာ။ဟုတ်တယ်တွေ့ရှိချက်ကို။အဲ့တော့ဒီဥစ္စာကဘလို့မှခိုင်လုံတဲ့အထောက်ထားမဟုတ်ဘူး။ဆိုရဟာကျွန်တော်တို့ကပြောတယ်နောက်သူရဲ့ရိုးသားမှုကိုလည်းကျွန်တော်တို့ကတန်တရားရှိတယ်အဲပြီးခဲ့တဲ့ဩဂတ်စတာတုန်းကအစည်းအဝေးမတန်ခင်သူတင်ကန်သာထုတ်ဖို့အတွက်နှစ်ပတ်လောက်ကြိုပြီးတော့မှတင်ကန်သာကမန်းကန်းထုတ်ပြီးတော့မှလူငင်းကောင်စီစည်းဝေးအမိအဲသူထုတ်လိုက်တာရှိတယ်အဲ့ဒါလည်းသူရဲ့မရိုးသားမှုကျွန်တော်တို့ကဒီပုံမှာလည်းကျွန်တော်တို့ကတန်တရားရှိတယ
်ကုလသမဂ္ဂဆိုင်ရာဘင်္ဂလားဒေ့ရှ်တမကြီးကတော့သူ့နိုင်ငံအနေနဲ့အဓိကဦးစားပေးတဲ့ကိစ္စဟာရိုဟင်ဂျာဒုက္ခသည်တွေညရင်ဘီကင်းစ်ပါဂုံတိခါရှိရှိပြန်နိုင်ရေးဖြစ်တယ်လို့ပြောပါလေ
Bangladesh can have no interest served by forestalling the repatriation and allowing the crisis to get protracted
တော်လာနေတဲ့လူငယ်လူကြီးတိရသမတန်းတီရှိနေခြင်းမှာညရပြန်ဖို့ရေလုံငန်းတွေကိုနှောင့်နှေးစေပြီးဒီအချက်တဲကိုရေရှည်ဖြစ်အောင်လုပ်ခြင်းအပြင်ဘင်္ဂလားဒေ့ရှ်အတွက်ဘယ်လိုအကျိုးစီးပွားမှမရှိပါဘူးမြန်မာအနာဘိုင်တွေကအတည်ပြုထားပြီးဖြစ်တဲ့လူအရေးအတွက်အနှဲငယ်ကိုဖြစ်နိုင်တဲ့များအစောဆုံးပြန်ပို့ရေးစတင်ဖို့ကျွန်တော်တို့သဘောတူထားပါတယ်ကျွန်တော်တို့အစိုးရနဲ့အကြာချုပ်ဆိုထားတဲ့သဘောတူညီချက်ပါအချက်တိုင်းကိုရဖို့အတွက်အသေးစိတ်အပြင်းထန်စစ်ဆက်ညှိနှိုင်းခဲ့ရတာပါမြန်မာနိုင်ငံဘက်အနေနဲ့အဲ့ဒီသဘောတူညီချက်တွေအတိုင်းလိုက်နာလှုံ့ဆော်တော့ကိုကျွန်တော်တို့မြင်တွေ့ကြပါတယ
်လုံခြုံရေးကောင်စီမှအဖွဲ့ဝင်နိုင်ငံ10နိုင်ငံတို့တင်ပြဆွေးနွေးခဲ့ကြတဲ့အနေနဲ့တူညီတဲ့အချက်တွေထဲမှာတော့ရိုဟင်ဂျာဒုက္ခသည်9သိန်းကျော်ဘီကင်းစ်ဘာနေရင်းပြန်နိုင်ရေးရခိုင်ပြည်နယ်မှာလူမဆန်စွာပြစ်မှုကျူးလွန်သူတွေကိုစုံစမ်းစစ်ဆေးပြီး ICC နိုင်ငံတကာခုံရုံးစသဖြင့်နီလိုင်းတွေကစင်အေးယူနိုင်ရေးကိုဗစ် -19 ကော်မရှင်ရဲ့အကြံပေးချက်များကိုအကောင့်ထဲဖော်ရေးမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကူစလေမစ်အီရီနာဘူဂနာရဲ့ဆောင်ရွက်ချက်တွေကိုအားပေးထောက်ခံရေးရူဝင်ဂျာပဋိပက္ခရဲ့အဓိကဖြစ်ရခြင်းအကြောင်းရင်းတွေကိုရှာဖွေဖြေရှင်းရေးတို့ကိုအကြံပေးထားတာတွေတွေ့ရပါလိမ့်ရှင်
။လူမျိုးရင်းကောင်းစီမှာကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကမြန်မာအရေးတင်ပြသွားပြီးတဲ့နောက်အဖွဲ့ဝင်နိုင်ငံတွေဘက်ကတုံ့ပြန်တင်ပြချက်တချို့ကိုဒေါ်လာလတ်တန်းကစူးစီးကောက်နှုတ်တင်ပြသွားတာပါ။အခုဆက်ပြီးဗိုလ်ဒူးလေးအစိုးရကလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ပြောဆိုသွားတာတွေကိုလည်းပြောပြပါအောင်မယ်။မြန်မာနိုင်ငံကိုဒီမိုကရေစီလမ်းကြောင်းအတိုင်းသွားအောင်ဦးဆောင်ဖို့မြန်မာခေါင်းဆောင်ပိုင်းကပြက်ကွက်နေတယ်လို့ရိုဟင်ဂျာတွေပေါ်ရက်စက်တဲ့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်နေဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်ပြီးလက်မခံဘဲညှင်းဆူနေတာအတွက်စိတ်ပျက်ရကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကပြောပါလေကုလသမဂ္ဂအချက်အလက်ရှာဖွေအဖွဲ့ခေါင်းဆောင်မဇူကီဒရူစမန်ကလည်းမြန်မာနိုင်ငံမှာတိုင်းနာလက်နက်ကိုင်အဖွဲ့တွေနဲ့ဆွေးနွေးညှိနှိုင်းတာမှာတိုးတက်မှုမရှိရင်နိုင်ငံတွင်းရက်စက်တဲ့လူခွင့်ရေးချိုးဖောက်မှုတွေဆက်ရှိနေနိုင်တယ်လို့ဆိုပါတယ်ကုလသမဂ္ဂမှာဗိုလ်ဒူးလေးကလုပ်တဲ့သတင်းစာရှင်းလင်းပွဲနဲ့ပတ်သက်ပြီးတော့ဒေါက်ကမျိုးသက်ကဆက်ပြောပြပါမယ
်နယူးယောက်မှာကျင်းပနေတဲ့83ချိန်မြောက်ကုလသမဂ္ဂထွေထွေညီလာခံမှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ် Miss ရန်ဟီလီနဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့မြန်မာနိုင်ငံဆိုင်ရာအချက်အလက်ရှာဖွေရေးအဖွဲ့ခေါင်းဆောင်မာဇူကီဒါရက်စမန်တို့ကအင်ကာနေမှာတင်ပြခဲ့တာတွင်လည်းပတ်သက်ပြီးဗိုလ်တဖူးနေမှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တာပါမြန်မာနိုင်ငံကိုဒီမိုကရေစီလမ်းကြောင်းတိုင်သွားအောင်ဦးဆောင်ဖို့အတွက်မြန်မာခေါင်းဆောင်ပိုင်းကပြက်ကွက်နေပြီးတရားဥပဒေစိုးမိုးမှုရှိအောင်လည်းမလုပ်ဆောင်နိုင်ဘူးလို့ Miss ရန်ဟီလီကဝေဖန်လိုက်ပါတယ်
I, along with others of the international community, had every hope that the situation in the country under Aung San Suu Kyi would be vastly different from the past. But it is really not that
the situation in the country under Aung San Suu Kyi would be vastly different from the past. မြန်မာနိုင်ငံကိုပြည်သူအလုံးအတွက်လူ့အခွင့်အရေးနဲ့လွတ်လပ်မှုတွေညီတူညီမျှခံစား권ရှိတဲ့ဒီမိုကရေစီအပြည့်အဝရှိတဲ့နိုင်ငံတနိုင်ငံဖြစ်လာအောင်ထူထောင်ဖို့စိတ်ဝင်စားဖို့ဆိုတာကိုအစိုးရဘက်ကပိုးပြီးပြသလာတာတွေ့ရပါတယ်။ဒါအပြင်တရားဥပဒေစိုးမိုးမှုနဲ့မျှတမှုလည်းမရှိပါဘူး။တရားဥပဒေစိုးမိုးရေးကိုစံထားရမှာဖြစ်ကြောင်းနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ကထက်တလဲလဲပြောနေပေမဲ့လက်တွေ့မှာဒါကိုတကယ်ကျင့်သုံးတာမတွေ့ရပါဘူး။တကယ်လို့မြန်မာနိုင်ငံမှာတရားဥပဒေစိုးမိုးရေးတာတကယ်ရှိခဲ့မယ်ဆိုရင်ဘယ်အဆင့်တန်းကလူမဆိုးမျှတတဲ့တရားစီရင်မှုကိုခံယူနိုင်မှာဖြစ်ပြီးကျွလွန်သူတွေပြစ်ဒဏ်မခံရတာမျိုးရှိနေမှာမဟုတ်တလို့ဖိနှိပ်တဲ့ဥပဒေတွေကလည်းမရှိနိုင်ပါဘူး
။ဖွဲ့စည်းပုံအခြေခံဥပဒေကစစ်တပ်ကိုအာဏာအတော်ကြီးပေးထားပေမဲ့အယက်သားအစုအအနေနဲ့လုံနိုင်တာတွေအများကြီးရှိနေကြောင်းနဲ့ NLD အယက်သားအစုအကဒါကိုအသုံးချဖို့မလုပ်ဘူးလို့လည်းဝေဖန်ပါတယ်။ရွှေကြရီပေါ်မှာစစ်တပ်နဲ့လုံခြုံရေးတပ်တွေရဲ့ကျူးလွန်မှုတွေနဲ့ပတ်သက်ပြီးနိုင်ငံတကာရဲ့ဆွဆွဲချက်တွေပေါ်မှာဒေါန်ဆန်းစုကြည်လက်မခံတာဟာသူကိုယ်တိုင်ကလက်မခံတာလားစစ်တပ်နဲ့အဆင်ပြေအောင်လုပ်တဲ့သဘောလားလို့သတင်းတောက်တယောက်ကမေးတဲ့အခါမှာတော့
I think she is in total denial. She chooses not to recognize it. When I met her I told her I requested
သူကို
ယ်တို
င်ကလက်မခံတာလို့ထင်ပါတယ်။အတိအမှတ်မပြုဖို့လမ်းကိုသူရွေးပါတယ်ကျမသူနဲ့တွေ့တော့ငါရခိုင်ပြည်နယ်ကိုသွားကြည့်ဖို့လိုနေပြီလို့သူကပြောခဲ့ပါတယ်။ကျမမှာရှိတဲ့ဓာတ်ပုံတွေကိုပါပြချင်ပါတယ်လို့ပြောပါတယ်။ဒါပေမဲ့သူကသူသွားမှာမဟုတ်ကြောင်းနဲ့သူ့ဝင်ကြီးတွေဘာတွေလုပ်နေလဲဆိုတာသူသိပါတယ်တဲ့။သူတို့ဟာသူတို့အလုပ်ကိုသူတို့ကောင်းကောင်းလုပ်နေကြပါတယ်လို့ထင်ပါတယ်
။ရခိုင်ပြည်နယ်မှာလူမျိုးရုံးတက်ဖြတ်မှုနဲ့လူသားမျိုးနွယ်တွေအပေါ်မှာကျူးလွန်မှုတွေရှိတဲ့ပြင်ရှမ်းနယ်ကချင်းပြည်နယ်တွေမှာလူသားတွေအပေါ်မှာကျူးလွန်မှုတွေဟာနိုင်ငံတကာဥပဒေအရကြီးလေးတဲ့အဖြစ်ဖြစ်ပေမဲ့မြမအစိုးရကအပြစ်မရှိကြောင်းဆက်ပြီးတော့ညင်းနေတဲ့အတွက်ကျူးလွန်သူတွေအေးအေးယူမခံရပဲလွတ်နေတယ်လို့လည်းပြောပါတယ်။လူ့ခွင့်ရေးကောင်စီကဖွဲ့စည်းပေးခဲ့တဲ့မြမဆိုင်ရာကုလသမဂ္ဂအချက်လက်ရှာအဖွဲ့ကနေတင်သွင်းတဲ့စာမျက်နှာ444မျက်နှာပါအစီရင်ခံစာကိုမြမအာဏာပိုင်တွေကလက်မခံပါဘူး။အခုလိုလက်မခံဘဲညင်းပယ်နေတာဟာရခိုင်ပြည်နယ်တွင်ငကူကမှရှုပ်ထွေးနေတဲ့ပြဿနာကိုဖြေရှင်းဖို့အတွက်ပုံမခက်ခဲစေတယ်လို့ကုလအချက်လက်ရှာအဖွဲ့ခေါင်းဆောင်မာဇူကီတာရက်စမန်ကပြောပါတယ်တကယ်တော့ရခိုင်ပြည်နယ်မှာတပ်မတော်နဲ့လုံခြုံရေးတပ်တွေကဂျန်နိုဆိုက်လူမျိုးတုံးတပ်ဖြတ်မှုမြောက်တဲ့လောက်ရ၄ခုဒါမှမဟုတ်၅ခုလောက်ကျူးလွန်တာကိုအစင်ခံစားထဲမှာဖော်ပြခဲ့တယ်လို့ပြောပါတယ်ဒါအပြင်အခုပြဿနာရဲ့ပင်မအချက်ကလူခွင့်ရေးဆိုင်ရာကတ်ဆိုက်တာမျိုးဖြစ်ပြီးဒါကမဖြေရှင်းနိုင်ရင်အကြမ်းဖက်မှုတွေဆက်ပြီးတော့ဖြစ်နေမယ်လို့သတင်းစာရှင်းလင်းပွဲမှာပြောပါတယ
် At the core of this crisis is a human rights issue
အခုပြဿနာရဲ့ကြောရုပ်ကတော့လူ့အခွင့်အရေးဆိုင်ရာကန့်ဆိုက်မှုဖြစ်ပါတယ်။ဒီမှာဆိုရကလက်နက်ကန်တိုင်းရင်းသားအဖွဲ့တွေနဲ့ဖက်ဒရယ်စနစ်ရဲ့တပ်မတော်တဲကိုလက်နက်ကန်တိုင်းရင်းသားအဖွဲ့တွေပူးပေါင်းဖို့နဲ့တဘာဝတည်ရန်ဇာတတွေခိုးအေးဆိုင်ရာတွေကိုဆွေးနွေးကျင်နေပါတယ်။ဒီသုံးချက်ဟာမြန်မာနိုင်ငံထဲကထိတ်တဲရင်ဆိုင်မှုတွေဖြစ်ပွားရတဲ့အခြေခံအချက်တွေဖြစ်ပါတယ်။အခုထိတိုးတက်မှုတစ်ခုမှမရှိသေးပါဘူး။ဒီလိုတိုးတက်မှုမရသေးသမျှအခြေအနေဟာအရင်တိုင်းပဲဆက်သွားနေမှာပါ။အဲ့ဒီလိုသွားနေရင်နောက်တစ်ခါထပ်ပြီးအကြမ်းဖက်တပ်ဖြတ်မှုတွေဖြစ်နေအောင်မှာပါပဲ
Mr. Darisman ဟာကုလသမဂ္ဂလုံခြုံရေးကောင်စီကအဖွဲ့ဝင်၉နိုင်ငံစလုံးရဲ့တောင်းဆိုချက်အရသူတို့ဖွဲ့ရဲ့တွေးရှိချက်အစီရင်ခံစာကိုဗုဒ္ဓဘူးနေ့နေ့လယ်မှာပဲဆက်ပြီးတော့တင်ပြခဲ့ပါတယ
်မြန်မာနိုင်ငံလူ့ခွင့်ရေးချင်းနေဆိုင်ရာအထူးကိုယ်စားလှယ်နဲ့ကုလသမဂ္ဂအချက်လက်ရှာဖွေအဖွဲ့ခေါင်းဆောင်တို့ဗုဒ္ဓဘူးနေ့ကကုလသမဂ္ဂမှာလုပ်တဲ့ပူရသတင်းစာရှင်းလင်းပွဲတွင်ပြောဆိုသွားတာတွေကိုဒေါက်တာမျိုးသက်ကကောင်းထုတ်ပြောပြသွားတာပါအခုထုတ်လွှင့်နေတဲ့ကြာတာပရိနိမနက်ဖက်အစီအစဉ်ကို UA မြန်မာပိုင်းရဲ့ YouTube, Facebook စာမျက်နှာ VA Burmese News နဲ့ website burmese.vanews.com တို့မှာတစ်ချိန်တည်းတိုက်ရိုက်နားဆင်နိုင်တယ်ဆိုတာထပ်ပြီးတော့အသိပေးပါရစေ။မကြာခင်မှာအစီအစဉ်ဒုတိယပိုင်းကိုထုတ်လွှင့်မှာမို့ဆက်လက်နားဆင်ပါခင်ဗျာ။ American ထိတ်တန့်သတင်းတပုတ်နဲ့သတင်းကောင်းထုတ်ချက်အင်္ဂလိပ်စာသင်ခန်းစာသတင်းပတ်ဆိုင်ကဏ္ဍတွေထုတ်လွှင့်ဖို့ရှိပါတယ်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်၈နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မဆန်တော့ကြေးမနေ့6နာရီခွဲပါပြီ VA မြန်မာပိုင်းရဲ့ကြာသာပတိနေ့မနေ့ခင်းအစီအစဉ်လေးကိုဆက်လက်ထုတ်လွှင့်နေပါတယ်အခုအစီအစဉ်ဒုတိယပိုင်းကို KLS 9329အခွန်လေး339တို့ညတို့ပြင်လိုင်းလမီတာ190 KLS 1595ကနေပါတိုးချက်ထုတ်လွှင့်ပေးပါမယ်အခုဆက်ထုတ်လွှင့်မဲ့ဒုတိယပိုင်းအစီအစဉ်မှာရင်းဆုံးအမေရိကန်ကထင်ရှားသူတချို့စီကိုစားရဲကနေတန်တရားဖြစ်ဖွယ်အထုပ်တွေပေးပို့ခဲ့တဲ့ပေါ်သမ္မတ Trump ကဘယ်လိုတုံ့ပြန်ပါသလဲ
That acts or threats of political violence of any kind have no place in the United States of America.
ဒီအကြောင်းသတင်းလွှာနဲ့အတူကမ္ဘာသတင်းမီဒီယာတွေကမြန်မာပြည်အစီအစဉ်နဲ့နာနေခင်းအင်္ဂလိပ်စာသတင်းပတ်ဆိုင်ကဏ္ဍတွေဖြစ်တဲ့မြန်မာအရေးသုံးသပ်ချက်နဲ့သူယုံကြည်ရအစီအစဉ်တွေကိုထုတ်လွှင့်မှုရှိပါတယ်။ရင်းဆုံးတော့အမေရိကန်ကထင်ရှားသူတွေစီဖောက်ခွဲရေးပစ္စည်းတွေပါတဲ့အထုပ်တွေပေးပို့တဲ့အကြောင်းပြောပြပါမယ်။အမေရိကန်ပြည်ထောင်စုကထင်ရှားတဲ့လူပုဂ္ဂိုလ်တချို့စီကိုဖောက်ခွဲရေးပစ္စည်းလို့ယူဆတာတွေပါတဲ့အထုပ်တွေစာရိတ်ကဆင့်ပေးပို့တာကိုဖော်ထုတ်တားဆီးလိုက်ပြီးတဲ့နောက်အဲလိုရက်ကိုသမ္မတဒေါ်နယ်ထရမ့်ကပြစ်တင်ရှုတ်ချပြီးနိုင်ငံရေးပြောကပါတဲ့ဘယ်လိုအကြမ်းဖက်လုပ်ရမျိုးမှာအမေရိကန်မှာနေရာမရှိဘူးလို့ပြောပါတယ်ဒီအကြောင်းဆက်လက်နားဆင်ပါသမ္မတဟောင်းဘရော့ကိုဘာမာနဲ့နိုင်ငံခြားရေးဝန်ကြီးအောင်ဟီလာရီကလင်တန်တို့စီကိုလိမ့်မှုထားတဲ့ဖောက်ခွဲပစ္စည်းဖြစ်နိုင်ခြေအရာတွေပါဝင်တဲ့တန်တရားဖြုတ်ဖွယ်အထုပ်တွေကိုအင်္ဂါနေ့နောက်ပိုင်းကကြားဖြတ်စစ်ဆေးပြီးဟန်တားလိုက်တယ်လို့အမေရိကန်ရဲအထုလုံခြုံရေးတပ်ဖွဲ့ကပြောပါတယ်ဗိုလ်ထူးနေမနေ့ပိုင်းမှာတော့နယူးယောက်မြို့က CNN သတင်းဌာနတရှိရာTime Warner ကုမ္ပဏီရဲ့စာပို့စာယူကန်ထဲမှာတန်တရားဖြုတ်ဖွယ်အထုတို့ကိုတွေ့ရတဲ့အတွက်အစာအုပ်တွေကလူတွေအားလုံးကိုအပြင်ထွက်ခိုင်းပြီးတော့အထုကိုစစ်ဆေးပါတယ်။ PC တစ်ခုပါလာတဲ့အဲ့ဒီအထုကိုအထူးထရက်ကားတစ်စီးနဲ့တက်ပြီးနယူးယောက်ရဲတပ်ဖွဲ့ဘုံရှင်းလင်းရေးဌာနကိုပို့လိုက်ပါတယ်။အဲ့ဒီအထုဟာ CIA ညွန်ကြားရေးမှူးဟောင်း John Brennan စီကိုလိမ့်မှုထားတာလို့ CNN ကပြောပါတယ်။ဗိုလ်ထူးတွေကသမ္မတအင်ဖြူတော်မှာလုပ်တဲ့ဘိန်းပါတဲ့စီးပွားများတိုက်ဖျက်ရေးဆိုင်ရာဥပဒေမူကြမ်းတစ်ခုကိုဥပဒေဖြစ်လက်မှတ်ရေးထိုးပြဌာန်းတဲ့အခမ်းအနားမှာသမ္မတထရမ်ကအခုလိုပြောသွားပါတယ
် As we speak the packages are being inspected by top explosive experts we will spare no resources or expense in this effort
ဒီလိုပြောဆိုနေခြင်းမှာပဲဖောက်ခွဲပစ္စည်းဆိုင်ရာထိတန်းကျွမ်းကျင်တွေကအဲ့ဒီထုတ်တွေကိုစစ်ဆေးနေကြပြီး Federal စုံစမ်းစစ်ဆေးမှုကြီးတခုကိုလုပ်နေပါတယ်စုံစမ်းစစ်ဆေးမှုလုပ်ဖို့အတွက်ဒီဆက်စုပ်ဖွဲ့လောက်ရကျူးလွန်သူတွေကိုဖော်ထုတ်အရေးယူဖို့အတွက်ကျွန်တော်အစိုးရအဖွဲ့ရဲ့အရင်အမြစ်အားလုံးကိုအဆုံးပြုနေပါတယ်။ဒီကြိုးပမ်းမှုမှာဘယ်လိုအရင်အမြစ်ကိုမှခြံမထားပဲအစွမ်းကုန်လှုပ်ဆောင်သွားမှာပါ။ဒီလိုအချိန်မျိုးမှာကျွန်တော်အားလုံးတညီတညွတ်ထဲသိတ်ကိုဆင်းဆင်းလင်းအတူတူကပြောရမယ့်စကားကတော့နိုင်ငံရေးပြောကပါတဲ့အကြမ်းဖက်လှုပ်ရဓမ္မမဟုတ်ချင်းချောက်မှုမျိုးတွေအတွက်အမေရိကန်ပြည်ထောင်စုမှနေရာမရှိဘူးဆိုတာပါပဲ
။ဗိုလ်ထူးနေအစိုးရပိုင်းကဖလော်ရီဒါပြည်နယ်မှာလုပ်တဲ့အမဲဆွယ်စည်းရုံးပွဲတစ်ခုအတွင်းနိုင်ငံခြားရေးဝန်ကြီးအောင်ဟီလာရီကလင်တန်ကတန်တရားဖြုတ်ဖွယ်ထုတ်တွေကိုကြားဖြတ်တားဆီးစစ်ဆေးခဲ့တဲ့လူညွန်ရေးတပ်ဖွဲ့ဝင်တွေကိုကျေးဇူးတင်စကားဆိုသလိုတိုင်းပြည်မှာအကွဲအကွဲအပြားပြားဖြစ်လွန်းနေတာကိုထောက်ပြသွားပါတယ
် It's a time of deep divisions and we have to do everything
အခုချိန်ဟာကွဲပြားခြားနားမှုတွေတိတ်ကိုနှဆိုင်လွန်းတဲ့ကာလဖြစ်ပြီးတိုင်းပြည်ကိုစူးစူးစီစီပြန်ဖြစ်အောင်ကျမတို့တတ်နိုင်သမျှနီးလန်းအားလုံးနဲ့လှုပ်သွားကြရပါမယ်ဒီလိုအလားတူလှုပ်ဆောင်ဖို့ကြိုးစားမယ်ကိုယ်စားလှယ်လောင်းတွေကိုရွေးကောက်တင်မြှောက်ကြရမှာလည်းဖြစ်ပါတယ
်သမ္မတဟောင်းအိုဘားမားသမ္မတဟောင်းကလင်တန်နဲ့မစ္စစ်ကလင်တန်တို့စီတာမက CIA ညွှန်ကြားရေးမှူးဟောင်းဂျွန်ဘရန်လန်ကိုလိမ့်မှုထားပြီး CNN သတင်းဌာနကတန်တရားဖြစ်ဖွယ်အထုပ်တွေပို့ခဲ့တဲ့အပြင်နယူးယောက်ပြည်နယ်အုပ်ချုပ်ရေးမှူးအန်ဒရူးကိုမိုရဲ့ယုံကိုလည်းတထုပ်ပို့ခဲ့ပါတယ်ဒါ့အပြင်သမ္မတအိုဘားမားလက်ထက်ကရှေ့နေကြဟောင်းအဲရီဟိုဒါစီကိုလိမ့်မှုထားတဲ့အလားတူအထုပ်တို့ဟာလည်းလိမ့်စာမှပြီးဖလော်ရီဒါပြည်နယ်ကဒီမိုကရက်တစ်အောက်လွှတ်တော်အမတ်ဟောင်းဒက်ဘီဝယ်ဇမန်ရှုစ်ယုံကိုရောက်သွားပါတယ်။ဒီမိုကရက်တစ်ပါတီအတွက်အဓိကအလှူရှင်ကြီးတူဖြစ်တဲ့တတိယကြီးဂျော့ဂျ်ဆိုရိုစ်ရဲ့အင်အပြင်ကစားရိုက်ပုံတွေကိုလည်းအလားတူတန်တရားဖြစ်ဖွယ်အထုပ်တို့ပေးပို့ထားတာကိုတနင်္လာနေ့ကတွေ့ခဲ့ပါသေးတယ်။သမ္မတဟောင်းအိုဘားမားနဲ့မစ္စစ်ကလင်တန်တို့စီကိုလိမ့်မှုထားတဲ့အထုပ်တွေကိုချက်ချင်းဖော်ထုတ်သိရှိခဲ့ပြီးလိုအပ်သလိုကင်တွယ်လှူဆောင်ခဲ့တယ်လို့ရဲအထုလူညွန်ရေးတပ်ဖွဲ့ကပြောပါတယ်။ဒီတန်တရားဖြုတ်ဖွယ်အထုပ်တွေနဲ့ပတ်သက်ပြီး FBI အဖွဲ့ဟာတခြားဥပဒေစိုးမိုးရေးပိုင်းဌာနတွေနဲ့ပူးပေါင်းပြီးတော့စုံစမ်းစစ်ဆေးနေတယ်လို့ Washington DC က FBI ရုံးခွဲပြောခွင့်ရခတ်ဒီယာခိုရိုမာက VOA ကိုပြောပါတယ်ခင်ဗျာ။ခုဆက်ပြီးဦးကျော်စံသားနဲ့ကိုဇော်ဝင်းလိုင်တို့မူရင်းအပေါ်မပြတ်အကောင့်ထုတ်ပြင်ဆက်ထားတဲ့ကမ္ဘာသတင်းမီဒီယာတွေကမြန်မာပြည်အစီအစဉ်ကိုနားဆင်ပါခင်ဗျာ
မြန်မာကိုတော်ဝင်ရှိစေရူညာတို့ကြုံရတဲ့အဖြစ်ဆိုဘယ်တော့မှပြန်မဖြစ်အောင်နိုင်ငံတကာအစိုင်းကပိုလုဆောင်ဖို့လိုရဲဆိုတဲ့ကောင်းစဉ်နဲ့ရူဒရိုနီဂိုရေးသားတဲ့ဆောင်းပါးကို The Times of India မှာဖတ်ရပါတယ်ရူညာမွတ်စလင်တွေအပေါ်အကြမ်းဖက်မှုနဲ့ဆွဆွဲခံမြန်မာထိတ်တန့်စစ်ဗိုလ်ချုပ်9ယောက်အပေါ်အော်စတြေးလျနိုင်ငံကဒဏ်ခတ်ရယူမှုတွေပြုလုပ်လိုက်ပါတယ်ဒါဟာကျူးဆွအပ်တဲ့ကိစ္စတရားဖြစ်တယ်လို့စာရေးပါတယ်ရူညာဒုက္ခသည်အများဆုံးရှိတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကော့ကဆက်ဘဇာကခုတူပလောင်စခန်းကိုဆွဲရောက်ခဲ့စဉ်တုန်းကမြန်မာစစ်တပ်ရဲ့ဆူရွာတဲ့ရစက်နှစ်ကုပ်မှုတွေကြောင့်ကြားခဲ့ရပါတယ်တဲ့ဒီလူတွေမြန်မာနိုင်ငံတွင်းမှာကြုံခဲ့ရတဲ့အခြေအနေဆူတွေကြောင့်လည်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ဆိတ်ခါစီနာကသူတို့ကိုဘင်္ဂလားဒေ့ရှ်နိုင်ငံမှာယာယီခုလုံခွင့်ပေးခဲ့တာဖြစ်ပါတယ်သို့တော်လည်းပဲအဲ့ဒီအချိန်ကစပြီးသူတို့ကိုပြန်လည်လက်ခံဖို့မြန်မာနိုင်ငံဘက်ကသိတ်ဆိတ်လက်လက်လည်းမရှိခဲ့ပါဘူးတဲ့နိုင်ငံတကာအစိုင်းအဝိုင်းကဖိအားပေးနေသည့်တိုင်အောင်မြန်မာဘက်ကတော့သိတ်ဂရုတစိုက်မရှိလာဘူးလို့យေတာထားပါတယ်ဒါကြောင့်ဒီရိုဟင်ဂျာတွေအရေးအတွက်အများအပြားကိုမြန်မာဘက်ကပြန်လည်လက်ခံပါတော့မလားဆိုတာဆောင်းပါရှင်ကစံပြဖြစ်မိပါတယ်ဘင်္ဂလားဒေ့ရှ်ကဒီရိုဟင်ဂျာဒုက္ခသည်အများအပြားကိုတကယ်ပဲအမြဲတမ်းလက်ခံသွားရမယ်ဆိုရင်ဒီရာစုနှစ်အတွင်းအဆိုးဆုံးရာစုမှုတွေအနေနဲ့တစ်ခုအပါအဝင်လို့ခေါ်ဆိုနိုင်မဲ့ရက်စက်ကြံ့ကြုတ်ခဲ့မှုတွေအတွက်မြန်မာနိုင်ငံဟာဘာမှမဆိုင်ပဲဘေးထွက်သွားသလိုဖြစ်သွားပါလိမ့်မယ်ဒါကြောင့်မြန်မာနိုင်ငံအပေါ်ဒဏ်ခတ်မှုတချို့တော့ချမှတ်ရမှာသာဖြစ်ပါတယ်အခုဩစတြေးလျနိုင်ငံရဲ့ဒဏ်ခတ်မှုဟာအမေရိကန်နဲ့ဥရောပသမ္မဂတို့ရဲ့လူရအတိုင်းလိုက်ပါလှုပ်ဆောင်တာဖြစ်ပြီးတရားမျှတမှုဖြစ်ထွန်းရေးအတွက်ချီလှမ်းငယ်တလှမ်းမျှတာဖြစ်ပါသေးတယ်။ဒီလိုဝန်내ဘွယ်ဖြစ်ရမျိုးနောက်ထပ်မဖြစ်ရလေအောင်နိုင်ငံတကာအစိုင်းအဝိုင်းကပူပြီးလှုပ်ဆောင်ဖို့လိုအပ်ကြောင်းရေးသားထားပါခင်ဗျာ
။ If human rights chief in North Korea talks လောက်ကမြန်မာမြောက်ကိုရီးယားနဲ့ဆွေးနွေးမှုတွေမှာလူ့ခွင့်ရေးကိစ္စကိုဘေးဖယ်ထားရင်မြန်မာနိုင်ငံမှာဖြစ်နေတာတွေကိုကြည့်ပါဆိုတဲ့ writer သတင်းဌာနရဲ့ဆောင်းပါးကိုဖော်ပြလိုပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားအကြားနျူကလ িয়ার နဲ့ပက်ထင်းတပ်ဒုံးကျည်တွေဖျက်သိမ်းရေးကိစ္စတွေကိုဆွေးနွေးကြတော့ကမြောက်ကိုရီးယားရဲ့လူ့ခွင့်ရေးကိစ္စကိုထည့်သွင်းဆွေးနွေးခဲ့ခြင်းမရှိတဲ့အပေါ်ဂျနီဗာအခြေစိုက်လူ့ခွင့်ရေးကောင်စီကိုအစိုးရခံစားတင်သွင်းရတဲ့မြောက်ကိုရီးယားဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်တိုမတ်အိုဟဲယာကင်တာနာကအင်္ဂါနေ့ကကုလသမဂ္ဂအထူးဌာနကြီးလာကမှတင်ပြသွားခဲ့တဲ့အကြောင်း writer သတင်းမှာဖော်ပြထားတာပါ။မစ္စတာကင်ဒါနာဟာမြန်မာနိုင်ငံစစ်ဆေးရအောက်ကနေဒီမိုကရေစီအသွင်ကူးပြောင်းမှုလုပ်ငန်းတွေစတင်ဆောင်ရွက်ခဲ့တဲ့2008ခုနှစ်ကနေ2014ခုနှစ်အထိမြန်မာနိုင်ငံလူ့ခွင့်ရေးအထူးကိုယ်စားလှယ်အဖြစ်တာဝန်ထမ်းဆောင်ခဲ့သူလည်းဖြစ်ပါတယ်။မြန်မာနိုင်ငံအတွင်းစစ်တပ်ကလူ့ခွင့်ရေးချုပ်ဖောက်မှုတွေကျူးလွန်နေတဲ့အတွက်စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စည်းစုံစမ်းပေးဖို့ပြည်ပြင်ပြောင်းလဲမှုတွေစတင်ပြီးတနည်းအကြာ2011ခုနှစ်မှာမစ္စတာကင်ဒါနာကတောင်းဆိုခဲ့ကြောင်းလည်းဆောင်းပါးမှာဖော်ပြထားပါတယ်။မြန်မာစစ်တပ်ကတော့အဲ့ဒီဆွဆွဲမှုတွေဟာမှန်မှန်ကန်ကြောင်ညှင်းဆိုခဲ့ပါတယ်။အဲ့ဒီအချိန်တုန်းကနိုင်ငံတကာအတိုင်းအဝိုင်းကမြန်မာနိုင်ငံနဲ့ပတ်သက်လို့ဆုံးဖြတ်ချက်မချနိုင်ဘဲပြည်ပြင်ပြောင်းလဲမှုကိုသာထောက်ခံအားပေးကြပြီးလူ့ခွင့်ရေးကိစ္စကိုဘေးဖယ်ထားခဲ့တဲ့အကြောင်းလက်ရှိမှာအဲ့ဒီရဲ့နောက်ဆက်တွဲဆိုးကျိုးတွေကိုမြင်တွေ့နေရပြီဖြစ်ကြောင်းမစ္စတာကင်တာနာရဲ့ပြောကြားချက်ကိုကိုးကားပြီးဆောင်းပါးမှာဖော်ပြထားပါတယ်။မြန်မာနဲ့မြောက်ကိုရီးယားနှစ်နိုင်ငံအကြားအလုံးစုံတူညီခြင်းမရှိပေမဲ့လူ့ခွင့်ရေးကိစ္စကိုရှော့တွက်ထားလို့မရနိုင်ကြောင်းတချင်းချင်းမှာလူခွင့်ရေးနဲ့ဆိုင်တဲ့အခြေခံသဘောတရားတွေဟာအနည်းနဲ့အများပြန်လည်လာမှာဖြစ်ကြောင်းတိုမတ်အိုဟဲယာကင်တာနာရဲ့ပြောကြားချက်ကိုကိုးကားပြီးဆောင်းပါးမှာဖော်ပြထားပါတယ်။အပြည့်အစုံကိုတော့ www.writers.com မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
။ဦးကျော်စံသားနဲ့ကိုဇော်ဝင်းလိုက်တို့မွင့်အဖုံပြတ်တင်ဆက်ထားတဲ့ကမ္ဘာသတင်းမီဒီယာတွေကမြန်မာပြည်အစီအစဉ်ပြီးတဲ့နောက်မနက်ခင်းတိုင်းထုတ်လွှင့်နေကြအမေရိကန်သုံး idiom အင်္ဂလိပ်စာထုတ်လွှင့်ပါမယ်။ဒေါ်လာလတ်န်းစီစီတင်ဆက်ပါတယ်။
ဒီမြင်တင်ပြမယ် idiom အသုံးကတော
့ chip on your shoulder
ဖြစ်ပါတယ်စာလုံးပေါင်းက chip chip ကဒီနေရာမှာတစ္ဆာတစ်တုံးငယ် on on ကအပေါ်မှာ your ယောအသင်ဤ shoulder shoulder ကပခုံးဆိုတော့စကွိုက်ထုံးရဲ့ဓာတ်ရိုက်အသေးပဲကတော့ပခုံးပေါ်မှာတင်ထားတဲ့တစ္ဆာလေးပေါ့ဒီတော့ဆီတဲ့လာတာကတော့19ရာစုကလို့ဆိုပါတယ်ထိုစဉ်ကရန်ဆခြင်းနဲ့ရန်ဖြစ်ခြင်းနဲ့စိတ်ရှိတဲ့လူဟာတစ္ဆာကိုပုံပေါ်မှာတင်းပြီးတတ္တိရှိရင်ပုံပေါ်မှာတင်ထားတဲ့တစ္ဆာကိုပုတ်ချရရင်ချကြီးဆိုတဲ့ challenge စိန်ခေါ်တဲ့သဘောမျိုးနဲ့လောက်တာကနေဒီအသုံးဆင်းသက်လာတယ်လို့ဆိုပါတယ် idiom အသုံးရတော့စိတ်ထဲမှာမကြည်မနှက်ဖြစ်နေတယ်ဆိုတာကိုဟာမူရာကြည်ချင်းအဖြစ် သိနိုင်တာကိုဆိုလိုတာဖြစ်ပါတယ်။တနည်းအားဖြင့်တော့မကျေနပ်ချက်တုံ့နှွေးနှွေးဖြစ်နေသူချက်ဆိုဘာမှမလုပ်ရသေးပဲနဲ့ဒေါသထွက်တဲ့လူလောကကြီးကိုမကျေနပ်နေသူရန်ဖြစ်ဖို့စောင့်နေသူကိုရည်ညွှန်းတုံးတာဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Crowe ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ What's bothering that guy? Watch out. He's got a chip on his shoulder.
အဲ့ဒီငနေသားကဘာဖြစ်နေတာလဲဗျ။ဒီထားနော်။သူကလောကကြီးကိုမကြည်မနက်ဖြစ်နေတယ်ဆိုတော့ရန်လိုနေတဲ့လူလို့အဓိပ္ပာယ်ရပါလေ။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ What's bothering that guy? Watch out. He's got a chip on his shoulder.
ရန်ဖြစ်လို့တဲ့လူလောကကြီးကိုအကြောင်းတစ်ခုကိုကြောင့်မကြည်မနက်ဖြစ်နေတဲ့လူစားမျိုးကို idiom အသုံးရဘယ်လိုရည်ညွှန်းပြောမလဲ
။ He's got a chipOn the shoulder.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒေါ်လာလတန်းစစ်စစ်တင်ဆက်တဲ့မနေ့ကအင်္ဂလိပ်စာသင်ခန်းစာကိုလေ့လာပြီးတဲ့နောက်မြမအရေးသုံးသပ်ချက်နားဆင်အောင်ပါ။မကြသေးမီကပြီးဆုံးသွားတဲ့ငင်းချင်းရဲ့ထိတ်သီးညီလာခံဟာအရင်အစည်းအဝေးတွေနဲ့စာရင်အတော်လေးအပြုသဘောဆောင်တယ်လို့သုံးသပ်နိုင်တယ်လို့ခရီးပေါက်တင်တဲ့လောက်မပေါက်နိုင်ခဲ့ဘူးလို့ယူဆရမှာလို့ဖြစ်ပါတယ်။ဘာကြောင့်ပါလဲ။မြန်မာနိုင်ငံတိုင်းသားကြီးရာသုံးသပ်သူဆိုင်းဝမ်ဆိုင်နဲ့ဦးကျော်စံသားကဆွေးနွေးသုံးသပ်ထားပါတယ်ခင်ဗျာ
။ဆိုင်းဝမ်ဆိုင်ခင်ဗျာအခုမြန်မာနိုင်ငံမှာမကြသေးမီကပြီးဆုံးသွားတဲ့ညဉ့်ညံရေးထိပ်သီးဆွေးနွေးပွဲထိပ်သီးလို့ခေါ်တာကတော့တကယ်အဆုံးဖြတ်ပြင်းထန်တဲ့ပုံကူတွေတက်တယ်လို့ဆိုပြီးတော့ခေါ်ကြတာပေါ့လေ။ဆိုတော့ဒီဆွေးနွေးပွဲကနေပြီးတော့တချို့ကအကောင်းမြင်တယ်နည်းနည်းအရွေးသဘောရှိတယ်လို့ပြောကြတယ်။လွှမ်းခြုံပြီးတော့ပြောမယ်ဆိုရင်ပထမဆုံးအရင်တက်အမျိုးကြမဟုတ်ပဲနဲ့နည်းနည်းများထူးခြားမှုရှိသလားခင်ဗျာတူတက်တဲ့ဘက်က
ထူးခြားမှုတော့ရှိတယ်လို့ပြောရမယ်ခင်ဗျာဘာဖြစ်လို့လဲဆိုတော့အခုတူကအဆုံးဖြတ်ပေးနိုင်တဲ့ခေါင်းဆောင်တွေတစ်ဖက်က10ဦးစီနဲ့စီဝေးဆိုတော့လှုပ်တဲ့ခါကျတော့လူအရင်တမန်ယူကြတော့လှုပ်နေတဲ့ NGA အစည်းအဝေးနဲ့တော့မတူဘူးမတူတော့အဆုံးဖြတ်ပိုင်ခွင့်အနေထားနဲ့ကြည့်လို့ရှိရင်တော့တူကထိရောက်မှုရှိတယ်လို့ကျွန်တော်တို့ပြောလို့ရ
ဆိုတော့အကြောင်းများအဖြစ်ဘယ်လိုအချက်လက်တွေကိုသူတို့သဘောတူခဲ့သလဲသဘောတူဖို့ဆုံးဖြတ်ကြသလဲဆက်လက်ဆွေးနွေးဖို့ဆုံးဖြတ်ကြသလဲဆိုတာလည်းနည်းနည်းပြောပါခင်ဗျာ
ပြတော့ယူဘူးကြအဖြစ်တတ်မှတ်ထားတာ9ချက်ရှိတယ်အဲ့ဒီ9ချက်ထဲမှာအရေးကြီးဆုံး2ချက်ကသူတို့သဘောတူလို့မရဘူးဖြစ်တယ်နော်တစ်ချက်ကတော့အဲ့ဒီတတ်မှတ်တော့ဘယ်ကနေပြီးတောင်းဆိုတဲ့မခွဲထွက်ရေးပေါ့နော်မခွဲထွက်ရဆိုတဲ့ issue တစ်ခုရယ်နောက်တစ်ခုကစစ်တပ်က single army ပေါ့လေစစ်တပ်တခုတည်းရှိရမှာဆိုတော့အဲ့ကိစ္စတစ်ခုကသူတို့မကြည့်လဲဘူးမကြည့်လဲတော့အတိပယ်ကအရေးကြီးဆုံး issue တစ်ခုကိုသူတို့ကလုံးဝကန်တယ်လို့မရဘူးလို့ကျွန်တော်တို့ပြောလို့ရတယ
်အဲ့ဒီကန်တယ်လို့မရတဲ့ issue တစ်ခုကိုမပြောခင်မှာတိုးတက်ခဲ့တဲ့ဆိုတဲ့အပိုင်းတွေကဘယ်လိုအကြောင်းအရာအဖြစ်ကန်တယ်လို့ရခဲ့တဲ့အပိုင်းတွေရှိသလဲခင်ဗျအဲ့ဒါကိုနည်းနည်းပြောပါဦ
းသူကန်တယ်လို့ရတဲ့အပိုင်းတွေကတစ်အနေနဲ့သူတို့ကပြောတာဒီမိုကရေစီကိုအခြေခံတဲ့ဖက်ဒရယ်စနစ်ကိုသွားမယ်ဆိုတဲ့ဥစ္စာကိုတို့ကသဘောတူတယ်။နောက်တစ်ခုကြတော့ကိုယ်ပိုင်ပြတ်တန်းခွင့်ရဲ့ဒီမိုကရေစီရေးကိုအမကန်တဲ့စနစ်တစ်ခုကိုတို့သွားမယ်လို့အဲ့ဒါကိုလည်းတို့ကလက်ခံတယ်။နောက်တစ်ခုကပြည်နယ်နဲ့အဲ့ဒီတိုင်းကြီးဒေသတွေအတွက်ကိုလည်းတို့ကပါဝါရှယ်ရင်းအဲ့ဒါကိုရည်ဘူးရအမှင်တို့ကလက်ခံတယ်။နောက်security reconciliation လို့ခေါ်ရဲလုံခြုံမှုပေါင်းစည်းရေး issue မှာလဲတို့ကအေးအလဲတို့ဆွေးနွေးမယ်ဆိုတော့စာတပ်လို့ပေါ်တူ
ကျွန်တော်အဲ့အဓိကအခက်အခဲဖြစ်နေခဲ့တဲ့မခွဲထွက်ရေးနဲ့တခုတည်းသောတက်မတော်ဖြေးကိုဆွေးနွေးမှာပါအဓိကအဲ့ဒါမဆွေးနွေးခင်အခုကျွန်တော်ပြောစရာတခုတွေ့လာတာအခုကုနာကိစ္စတွေသဘောတူကြမယ်တိုက်ပွဲတွေကဆက်လက်ဖြစ်နေသေးတယ်ဗျာ on the ground မှာအဲ့ဒါကြတော့
တိုက်ပွဲဖြစ်နေရတဲ့အကြောင်းရင်းဟာတို့ကဒီSCE ကနေချလာတဲ့ GMC လို့ခေါ်တဲ့ဥစ္စာပေါ့ Ceasefire Joint Monitoring Committee ပေါ့အဲ့ဒီအဖွဲ့အစည်းကတော့အလုံးမလုံးနိုင်လို့ပဲဖြစ်တယ်အရေးအကြီးဆုံးဖြစ်တဲ့နယ်မြေပိုင်းခြားကတ္တမှုတွေသူတို့မလုံးနိုင်ဘူးနောက်ပြီးcode of conduct လို့ခေါ်တဲ့သူတို့စီမင်းဥပဒေတွေ conflict area ပေါ့ဗျာအဲ့ဒီဟိုပြစ်ခတ်မှုတက်ခိုက်မှုရှိတဲ့ area တွေမှာရှိတဲ့လူတွေဘယ်လိုကန့်တယ်မယ်ဆိုတဲ့ကိစ္စအဲ့ဒါကြီးကိုသူတို့ကလိုက်နာပြီးလှုပ်ဆောင်တာမရှိဘူးအဲ့လားတော့တိုက်ပွဲတွေကတော့ဖြစ်နေတာ
ဟုတ်ကဲ့အပြည့်အခက်ရစေးကြီးကြပ်မှုကော်မတီရဲ့အကင်တွေသိပြီးတော့မထ ිය ောက်သေးလို့ပါခင်ဗျာ
အက ကျန်လားဆိုရင် तू တခါမှလည်း तू မထိရောက်ခဲ့ပါဘူးခင်ဗျအဲ့ဒါကြောင့
်ဟုတ်ကဲ့ဆိုတော့ကျွန်တော်အဓိက stumbling block ဖြစ်နေတဲ့အဓိကနှစ်ချက်ကိုကျွန်တော်ဒါပြောချင်ပါတယ်ခုမခွဲထွက်ရေးဆိုတဲ့ကိစ္စဆိုတော့ပြည်တော်စုကခွဲထွက်ရေးဆိုတဲ့မူဟာစာရွက်ပေါ်မှာပဲရှိရတကယ်တမ်းတိုင်းရင်းသားတွေကလူချင်းကြလို့လားဆိုတဲ့ကိစ္စတခုကျွန်တော်မေ့ချင်ပါတယ
်ဒီဘူးရအဖြစ်ကျွန်တော်ဆန္ဒဒီပမာကြီးစိုးတဲ့အစိုးရတွေကိုတို့တော်လာနေတဲ့အဖွဲ့အစည်းတွေကအရင်တော့လိုမျိုးတို့အဲ့ဒီလုံဝလွတ်လပ်ကြီးကိုတို့လက်လွတ်လိုက်ပြီးလွတ်လပ်တယ်တော်တော်ကြာနေပြီလို့ကျွန်တော်ထင်တယ်အရင်တော့တော့အခုဒီကချင်ပြည်မယ်လဲတော့ကချင် Independence Army ရှမ်းနေရာလက်စားကတာ SSIA အဲ့ဒါရှမ်း State Independence Army ဆိုတော့လွတ်လိုက်ကိုဦးတည်ပြီးလုပ်ခဲ့တဲ့တော်လိုက်အဖွဲ့အစည်းတွေဖြစ်တယ်ဒါပေမဲ့အခုကျတော့သူကဒီ regional အနေအထားအရခွဲထွက်နိုင်တဲ့အနေအထားကသူကမပေးဘူးအပြည့်ပြည့်ဆိုင်ရာအနေအထားကတော့မပေးဘူးဖြစ်နေတယ်မပေးတဲ့အခါကျတော့သူကခွဲထွက်ရင်လည်း endorse လုပ်မဲ့လက်ခံမဲ့နိုင်ငံလည်းမရှိတဲ့အတူ federal မှာသူတို့အကောင်ဆုံးဆိုပြီးသူတို့ကဒါကိုယုံကြည်လက်ခံလာတာ
ဟုတ်ကဲ့
ခါလည်းတော်တော် federal မှာပဲတောင်းနေတ
ယ်ဟုတ်ကဲ့အဲ့ဒီတော့ဘာဖြစ်လို့ဒီမခွဲထွက်ရေးခွဲထွက်ရေးကိစ္စမှာသဘောတူညီမှုရရှိရနိုင်ငံရေးအတွက်အခက်အခဲဖြစ်နေရတယ်တိုင်းရင်းသားတွေကလည်းဒါကိုမလိုတော့ဘူးငါတို့ federal ဆိုရင်ကျေနပ်တယ်ဆိုမူအဖြစ်နေပဲဒီမိုကရေစီအခြေခံတဲ့ federal ပြည်ထောင်စုတည်ဆောက်ရေးဆိုတာသဘောတူညီကြပြီးဖြစ်ရတာနဲ့ခွဲထွက်မခွဲထွက်ဆိုတာဟာဘာကြောင့်အရေးကြီးတဲ့ကိစ္စတစ်ခုဖြစ်နေရပါသလဲအခက်အခဲဖြစ်နေရတယ
်အမှားတာအရေးမကြီးဘူးအခုဒီလွန်ခဲ့တဲ့3-4ရက်လောက်ကမိုးချုပ်ကြီးရော့စစ်ပေါ့ဒီ RCSS edition တော်လိုက်ပေါ့ဒီရဲ့ဘုံမထားလဲသူကပြောသွားကျွန်တော်တို့ကဒီခွဲထွက်ခွင့်ထက်ကျွန်တော်တို့ဘယ်လိုပေါင်းစည်းလဲဆိုတော့ရွေချက်နဲ့ကျွန်တော်တို့လာပြီးစကားပြောတယ်ခွဲထွက်ခွင့်ကိုကျွန်တော်တို့လုံးလုံးကန့်တွယ်တာမဟုတ်ဘူးဒါပေမဲ့တတ်မတော်ဘက်ကအထူးသဖြင့်ဟိုချုပ်ကြီးမင်းအောင်လိုက်ပါနော် तू ကမခွဲထွက်ရေးဆိုတော့ဥစ္စာအဲ့ဒီ तू ကကန့်ပြီးတော့စပွဲပေါ် तू တင်လာတာ तू ကတပွားရမမှန်ကန်ဘူးလို့တိုင်းရင်းသားတွေကအဲ့လိုမြင်တာအဲ့လိုလှုပ်ချင်းအားဖြင့်ဒီ NCA ဆိုရင်အခြေခံနဲ့နေတဲ့ဆွေးနွေးပွဲကိုဖြတ်လို့ဖြည့်စီလောက်တယ်လို့တို့ကအဲ့လိုဆွဆွဲတယ်ခင
်ဗျ။အော်ဆိုတော့တကယ်တော့ဒါတမန်တော်ဘက်ကလက်လိမ်ချိုးတဲ့အပေါ်စီးလောက်တယ်ဆိုတဲ့သဘောကိုမခံချင်ရတာတိုင်းသားတွေကအဓိက။အ
ဲ့လိုသဘောမျိုးလဲပါတယ်။နောက်တစ်ခုကလည်းဒီ1948ခုကျွန်တော်တို့ Union of Burma ပေါ့ဗျာ။ဒီတော်စုမြန်မာနိုင်ငံတော်ဖွဲ့စည်းတဲ့အချိန်မှာတော့လည်းကျွန်တော်အဲ့ဒီအခွင့်အရေးကပါပြီးသားဖြစ်တယ်အဲ့ဒါကြောင့်မို့လို့ဖွဲ့စည်းချုပ်ဖို့ခြေကောင်းမှုတံမှာလဲခွဲထွက်ခွင့်အပိုက်တွေပဲသူကပါလာဆိုတော့ဒီ1948ခုပြည်ထောင်စုကိုတည်ဆောက်တော့သူတို့ကစိတ်ပါလက်ပါပေါ့ဗျာဟို voluntarily သူကတော့ပါဝင်ရတာအတင်းတွန်းထိုးပြီးလွတ်တာမဟုတ်ပဲကိုကစိတ်ပါလို့သူကလွတ်တာအဲ့ဒီအခွင့်အရေးကိုအခုဒီဗိုလ်ချုပ်ကြီးမင်းအောင်လာဒါအောင်ခင်ဗျားတို့ဆွံ့တော့မယ်လို့သူကပြောတဲ့ချိန်မှာသူလက်ထက်မှာလဲဖက်ဒရယ်အခွင့်အရေးကိုအာမခံထားတဲ့မူကလည်းလုံးဝမရှိသေးဘူးမရှိခဲ့တဲ့သူတွေကိုပြောတာကိုတို့ကလက်မခံနိုင်ဘူးအဲ့ဒါကိုတို့ကလက်မခံဘူးလို့ပြောတာ
ဆိုတော့ဒီဟာတကယ်တမ်းအနှစ်သာရထက်အပေါ်ယံအပြောအဆိုအကင်တွင်နဲ့ပတ်သက်နေတဲ့ကိစ္စတစ်ခုလို့ပဲကျွန်တော်သတ်မှတ်လို့ရပါလားအ
ဲ့လိုသတ်မှတ်လို့ရှိရင်တော့မှန်နိုင်တယ်ဘာကြောင့်လို့လဲဆိုတော့လူတွေကခွဲထွက်ဖို့အတွက်တို့ကစကားပြောနေတာမဟုတ်ဘူးဘယ်လိုပေါင်းစည်းမလဲဆိုတဲ့အတွက်တို့ကစကားပြောနေကြတာ
ဟုတ်ကဲ့နောက်ပြီးတော့48ဥပဒေထဲမှာအခန်း30ပေါ့လေခွဲထွက်ပိုင်ခွင့်ဆိုတာလည်းပဲတိုင်းရင်းသားတွေဘက်ကလည်းတခါမှသုံးမယ်လို့မပြောခဲ့ဘူးအဲ့ဒီဟာဘာအတွက်သာအဆုံးပြလဲဆိုရင်ကျွန်တော်ထင်တာဗိုလ်ချုပ်နေဝင်အကြောင်းပြပြီးတော့ရမဲရှာပြီးအာဏာသိမ်းဖို့အတွက်သာအထောက်အကူဖြစ်ခဲ့တဲ့ပုံမှလို့ထင်ပါတယ
်ကျွန်တော်ဒီလိုမြင်လို့ရပါတယ်ဘာလို့လဲဆိုတော့တကယ်တော့အဲ့ဒီ1948ခုမှာရှိခဲ့တဲ့ခွဲစည်းချုပ်ဖို့အခြေခံဥပဒေမှာသူကအဲ့လိုမျိုးအဲထဲထားอยู่တက်တက်ပဲဖြစ်ပြီးအဲ့ဒီတိုင်းသားတွေပဲလည်းအတုံးပြုတ်ကိုတခါမှစဉ်းစားရဘူ
းဘုံကျုပ
်နေဝင်ရတာသူကအတုံးချလာတော့เนาะဆို
တော့နောက်တစ်ချက်ကတော့တခုရီးသောတက်မတော်ဖြည့်ရေးတခုရီးသောတက်မတော်ဖြည့်ရေးကိစ္စနဲ့ပတ်သက်လို့ကဘာများအခက်အခဲရှိသလဲဘယ်နိုင်ငံမှာမှတာတိုင်းသားလူမျိုးတစ်ခုစီတက်မတော်တစ်ခုစီထားတယ်ဆိုတာလည်းမသိတော့ပါဘူးသူတို့ဒေသအဆိုင်ရာရဲတို့ဘာလို့ရရှိရပါဗျာအခုကြတော့အဲ့ဒီဟာဘာကြောင့်အခက်အခဲဖြစ်နေရပါလဲပမာပမာ
အခက်အခဲရတယ်ကောမဖြစ်ဘူးလို့ကျွန်တော်ထင်တယ်ဒါပေမဲ့တို့ကဒေတာစပွဲပွဲမှာထိုင်ပြီးသူ့ဘက်ကိုယ့်ဘက်တို့ကဖဲတယ်အကုန်လုံးမပြဘဲနဲ့တို့ကတယောက်တယောက်မှန်းကျက်နေတယောက်တယောက်ပြောနေကြလို့ဖြစ်ရတာဒီကျွန်တော်စကားပြောမှုတဲ့တိုင်းရင်းသားကောင်းဆောင်တွေကဆိုလို့ရှိရင်တို့ကပြောတာကျွန်တော်တို့โอเคအဲဒီနယ်တစ်ခုစီရဲ့ တင်ထီးရပါပြီးပြီးပြီးတွင်းရေကိုအဲခိုင်တော်ရညမှာသူတို့ရေးတက်ဖွဲ့ပါတယ်သူတို့ကသူတို့ရှိမှစီဗီဒီဒီလုံးကျုံရေးပါသူတို့ကန်သွားမယ်ဒါမဲ့အလုံးနဲ့ဆိုင်တဲ့ဒီပြည်တော်စုတက်မတော်ဖြစ်တဲ့ခါကျရင်တို့အဲ့ထက်မှတို့အချွေးကြပါဝင်လို့အစင်းနေရှိတာပေါ့ဆိုတော့ဗမာလူများစုအောက်စီးတဲ့တက်မတော်တစ်ခုထက်တကယ်ဟိုပြည်တော်စုသားတွေအလုံးပါဝင်တဲ့အဲတက်မတော်တစ်ခုဖြစ်ဖို့တို့ကလိုလားလို့တို့ကတောင်းဆိုနေတော့ဆိုတဲ့ခါကျတော့အဲကျွန်တော်ထင်တာဒါအပေးယူလို့ဖို့လူတွေအပန်းလို့ကျွန်တော်ထင်တာ
ဟုတ်ကဲ့အဲ့တော့အပေးယူလုံနိုင်ဖို့ကလည်းပဲအပြန်လှန်ယုံကြည်မှုကအခုတော့လည်းနည်းနည်းပိုစီလာတယ်လို့ယူဆရင်ရမလားပါပဲပိုပြီးတော့ဒါထက်ပိုပြီးတော့ကောင်းဖို့လိုသေးတယ်ပေါ့
ဒီကအများကြီးပိုလို့ဖို့လိုတယ်တကယ်တော့တော့ဒီတိုင်းရင်းသားတွေပက်ကနေပြီး initiative လုပ်တဲ့အဲ့ဒီအဆိုရတဲ့တမတော်ပဲ10ယောက်ဒီပဲဒီတိုင်းရင်းသားတွေပဲ10ယောက်နဲ့ဟိုဆုတ်ဖြတ်နိုင်တဲ့လူတွေတွေ့ပြီးစကားပြောမှဆိုတကယ်ကောင်းတဲ့အခြေခံပါဒါမဲ့အဲ့ဒီဗိုလ်ချုပ်ကြီးမြောင်လာဒီအဖွဲ့မင်းတို့မှလည်းသူကအဲ့ဒီ RCSS ကိုတက်ခိုက်တာတော့ကျွန်တော်လည်းပိုက်ကြည့်နေမှာမဟုတ်ဘူးခင်ဗျာဒီလိုလုပ်ရင်ပါ냐အဲ့လားတဲ့ SEO ကိုအတုံးချပြီးတတ်ချဲ့တယ်နည်းချဲ့တယ်ဆိုတော့ तू อ่ะအဲ့လိုနဲ့ तू อ่ะတာထွက်တဲ့ခါကျတော့ तू อ่ะအလုံးမဖြစ်ဘူး तू อ่ะဖြစ်သွားတော့နောက်တစ်ခုကလည်းအဲ့ဒါပြီးတဲ့နောက်ပိုင်းမှာ तू อ่ะဒီဝေးမတက်ပဲနဲ့ तू อ่ะအဲ့လေးဖောင်းတော့ဦးလို့ပါတွားလိုက်အောင်ဆိုတော့ဘိုးချုပ်ကြီးရောစစ်ကလည်းပြောတာ तू မတက်ရင် तू လည်းမတက်ဘူးပေါ့ဆိုပြီး तू อ่ะလည်းမတက်ပဲနဲ့နေလိုက်တယ်သူကအရင်ကဒီကောင်းဆောင်တွေအချင်းချင်းညှိပြီးလှုပ်မယ်ဆိုတာလှုပ်ရသူကအဲ့ဒီအလုပ်ကသူကမပြည့်ပြင်းတော့ဘူးဆိုပြီးအဲ့ဒါကသူကနောက်ဆုတ်လိုက်တယ်သူကအဲ့လိုပြောတာ
ဆိုတော့နောက်နိုဝင်ဘာမှာသူတို့ပြန်တွေ့ဖို့အစီအစဉ်ရှိတယ်အဲ့ဒီမှာကဒီတဲ့အချိန်နေစီကိုတူလာနိုင်မယ်လို့မျှော်လင့်ပါလား
တကယ်လို့ကိုကျော်ကြီးမင်းအောင်လည်းကအရင်ဖွင့်ပွဲမင်းကတော့ပြောတဲ့ပုံစံမျိုးနဲ့သူကမထက်ဘူးဆိုလို့ရှိရင်တော့ဆက်ဆက်လာတိဆက်လာနိုင်တဲ့အပိုင်းတော့ရှိပါတယ်သူပြရနည်းနည်းရှော့ဖို့ဒီလိုမလားလို့
တိုင်းသားတွေဘက်ကတော့အစွန်ကိုရှော့ထားပြီ
တိုင်းသားတွေဘက်ကသူတို့ရှော့ပြီးသားပဲဘာမှတော့ရှော့ဖို့မဖြစ်ဘူ
းဒီကြောင့်သာစီစဉ်တဲ့စက်တဲ့မြန်မာအရေးတုံးတဲ့ချက်ကိုနားဆင်ကြရတာပါအခုတော့သူယုံကြည်ရအစီအစဉ်လှည့်ကြပါပြီခုတစ်ပတ်အစီအစဉ်မှာအမေရိကန်နိုင်ငံ Community Solutions အစီအစဉ်ရဲ့ပညာသင်ဆုနဲ့ပညာရေးနဲ့ယဉ်ကျေးမှုဆိုင်ရာတူတက်မှုတွေကိုလေ့လာသင်ယူနေတဲ့မတ်သူစာသာဆိုပါကိုယုံကြည်တယ်ဆိုတာနားဆင်ရပါမယ်။မမိုးဖြူကစီစဉ်တက်ဆက်ပါတယ
်။သူယုံကြည်ရာဆိုတဲ့စီစဉ်လေးထဲမှာကျမဘဝတစ်ချောင်းလုံးယုံကြည်လာခဲ့ရတဲ့ယုံကြည်ချက်လေးတစ်ခုဝေမျှခြင်းပါတယ်။ကျမငငယ်လေးတက်ကအရင်ကြိုက်တဲ့စာသားလေးတစ်ခုရှိတယ်။အဲ့ဒါကဘာလဲဆိုတော့အောင်မြင်မှုဆိုတာဟာချမ်းသာတဲ့သူတွေနဲ့ကြော်ကြားတဲ့သူတွေရဲ့မကျူးကြော်ရနေမည်မဟုတ်ဘူးဆိုတဲ့အချက်ပါပဲကျမတို့ဘဝဟာတစ်ခါပဲရပါတယ်ဒီလိုတစ်ခါသာရတဲ့ဘဝထဲမှာလှုပ်ရှင်နေတဲ့အရာတွေအားလုံးကိုအောင်မြင်စွာဖြတ်တန်းကျင်ကြတဲ့သူတွေကြီးပါပဲအဲ့ဒီခါကျတော့ဒီလိုအောင်မြင်မှုမျိုးကိုကိုဘလို့ရောက်အောင်သွားမလဲကိုရှောက်ရှင်တဲ့လမ်းမျိုးကိုဘလို့ရောက်အောင်ရှောက်မလဲဆိုတဲ့အချက်ကအမြဲတမ်းအရေးကြီးလာပါတယ်ကျမလည်းကျမလျှောက်ရှင်တဲ့လမ်းကြောင်းပေါ်ရောက်အောင်ကျမလှုပ်ရှင်တဲ့အလုပ်ကလေးတွေလုပ်လို့ရအောင်ဘလို့ရှိဆက်သွားမလဲဆိုတာတွေကိုအများကြီးတွေ့ခဲ့ရတယ်။ကျမငငယ်လေးတွေကကိုဖြစ်ရှင်တဲ့အရာဟာဘာလဲဆိုတာအရင်သိဖို့လိုအပ်တယ်ဆိုတာကျမနားလည်လာရတယ်။အဲ့ဒီဖြစ်ရှင်တဲ့အရာကိုသိပြီးတဲ့ခါကျရင်ဒီဖြစ်ရှင်တဲ့အရာလေးကိုဘလို့သွားမလဲဆိုတော့ကျမဆွမ်းအားလိုမယ်လို့သိလိုက်ရတယ်။အဲ့ဒါဟာစိတ်ဆွမ်းအားပဲဖြစ်တယ်။ကျမဝေးပါပါအောင်ယုံကြည်ထားတဲ့သူတယောက်ဖြစ်တယ်ဒီခါကျတော့ကိုဖြစ်ရှင်တဲ့အရာကိုစိတ်ဆွမ်းအားတည်းဘယ်လိုထဲ့မလဲစိတ်မှာတိစိတ်ရဲ့မတိစိတ်ရဲ့နှစ်ခုရှိတဲ့ခေါင်းမှာမတိစိတ်ကတိစိတ်ထက်ပိုပြီးတော့မှအာကြီးတယ်လို့ကျမလေ့လာထားရတယ်အဲ့ခါကျတော့အဲ့လိုအာကြီးတဲ့စိတ်ထဲကိုကိုဖြစ်ရှင်တဲ့ဆန္ဒလေးထဲ့ပြီးတော့ဘလို့အကြည့်အောင်လုပ်မလဲမတိစိတ်သေးဘူးကိုဖြစ်ရှင်တဲ့အရာလေးတွေကိုဘလို့ထိုးသွင်းမလဲနီလန်းနေအများကြီးရှိပါတယ်ကျမအဲ့နီလန်းနေတော်များများကိုတုံချရတယ်ဥပမာအဖြစ်ကျမအလုပ်တစ်ခုလုပ်နေပြီဆိုရင်ငါကတော့ဘာဖြစ်ရှင်လို့ကိုဒီအလုပ်ကလေးကိုလုပ်နေတာ ကျမလမ်းသွားနေပြီဆိုရင်လေငါကတော့တချင်ချင်းကြရင်တော့ဘာလို့ကလေးလှုပ်ချင်လို့လေအခုတော့လမ်းသွားနေတာပါအဲ့လိုအတွေးလေးတွေအများနဲ့ထက်ထဲပေးတယ်ကိုယ့်ရဲ့မသိစိတ်ကလေးရအောင်တင်းတင်းထားပေးတယ်ညအိပ်ပြီဆိုရင်လေအတွေးထဲမှာအိခါနေထဲမှာငါကတော့ဘာလို့ကိုလှုပ်ရမှာဖြစ်မင်းအဲ့ဒီဟာလှုပ်ဖို့အတွက်ခုလှုပ်နေတဲ့အရာအားလုံးတွေကငါစူးစမ်းနေတာဆိုတဲ့စိတ်ကလေးကိုသင်ကြည့်တယ်အဲ့လိုသိကြည့်တဲ့အခါကျတော့စိတ်မှလည်းခွန်အားရတယ်။ရှေ့ဆက်လာမဲ့အနာဂတ်မှလည်းမျောလင့်ချက်တည်ရှိလာတယ်။ဖြစ်လာသည်မအကြောင်းချက်တည်ရင်ဆိုင်ရသည်မအခက်ခဲတွေအားလုံးကိုလည်းမကြောက်မရွံ့ပဲနဲ့ရင်ဆိုင်နိုင်တဲ့ဆွမ်းအားတွေရှိလာတယ်။ပိုပြီးတော့မှရှေ့ဆက်ဖို့အတွက်ကိုယ့်ကိုယ်ကိုယုံကြည်တဲ့ယုံကြည်မှုရှိတဲ့အသက်အနေထားမျိုးပိုပြီးတော့မှရရှိလာတယ်။အဲ့ဒီအခါကျတော့ကိုရအောင်မြင်မှုလမ်းကြောင်းကိုမရောက်သေးရင်တောင်မှရောက်တော့မှပဲဆိုတဲ့စွမ်းအားလေးနဲ့ရှေ့ဆက်နိုင်ခဲ့တယ်။အဲ့ဒီအရာပဲကျွန်မဒီနေ့ဒီချိန်ထိဒီညလေးရောက်အောင်အတွက်ခွန်အားပေးကူညီပေးတာဖြစ်တယ်။အားလုံးကိုလည်းပဲကိုဖြစ်ချင်တဲ့လမ်းကြောင်းပေါ်ကိုလျှောက်ချင်တဲ့လမ်းကြောင်းပေါ်ကိုဖြစ်ချင်တဲ့အရာတွေအားလုံးဖြစ်မြောက်ဖို့အတွက်အောင်မြင်စွာလျှောက်လန်းနိုင်ကြဖို့အတွက်တောင်းဆိုချင်ရင်လှုပ်ဆက်လိုက်ပါရစေ။ကျေးဇူးတင်ပါတ
ယ်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
နမောဖြူစီစဉ်တက်ဆက်တဲ့သူယုံကြည်ရာစီစဉ်ကိုနားဆင်ကြရတာပါဒီစီစဉ်ကိုတနင်္လာညပိုင်းနဲ့ကြာသပတေးမနက်ပိုင်းတွေမှာနားဆင်နိုင်ပါတယ်အခုထုတ်လွှင့်တဲ့တနင်္လာကြာစီစဉ်ကိုမနက်၈နာရီကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့24တို့ကနေပြန်လည်ထုတ်လွှင့်ပေးမှာပါ VOA ကကြာသပတေးနေ့မနက်ဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ကိုဆက်ပြီးတော့သတင်းချင်းချုပ်ကိုဦးကျော်စံသားကပြောပြပါမယ်ခင်ဗျာ
အမေရိကန်အစိုးရရဲ့လက်ရှိနဲ့ရခိုင်တောင်ပိုင်းစီစဉ်တချို့ပေါ်ဖောက်ခွဲရေးပစ္စည်းတွေနဲ့ပြင်မှတ်ထားတဲ့လုပ်ရဟာဆက်စုပ်ရုံချာဖွဲ့ကောက်မှပြီးဒီလုပ်ရမျိုးအတွက်အမေရိကန်နိုင်ငံရေးမှနေရာမရှိဘူးလို့သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။ဘုံထိုက်ထားတဲ့ပါဆယ်ထုတ်တွေသမ္မတဟောင်းဘရက်အိုဘားမားနဲ့ဟီလရီကလင်တန်တို့အပါအဝင်လူပုဂ္ဂိုလ်တချို့စီပစ်ပုတ်ခဲ့တာကိုသိရတဲ့အတွက်အထူးဒရောသာထွက်ပြီးစိတ်မချမ်းမြေဖြစ်ရတယ်လို့လည်းမစ္စတာထရမ့်ကဆိုပါတယ်။ဒီဘုံတွေကိုဘသူပစ်ပုတ်ခဲ့တယ်လဲဆိုတာပြည်တော်စုအဆင့်စုံစမ်းစစ်ဆေးတရားလုပ်နေတယ်လို့ဆိုပါတယ်။ဒီလူရက်တွေဟာသမ္မတဥပမာကနိုင်ငံရေးမငြိမ်သက်မှုဖြစ်အောင်ဆွတ်ပင်းနေတဲ့လူရက်တွေဖြစ်တယ်လို့ဒီမိုကရက်အမတ်တချို့ကစွပ်စွဲထားပါတယ်။သမ္မတဒေါ်နယ်ထရမ့်ဟာသူထိန်းချုပ်ထားတဲ့အတိုင်းအရေးကြီးတဲ့လက်နက်ထိန်းချုပ်ရေးသဘောတူညီချက်ကနှုတ်ထွက်မယ်ဆိုရင်လက်နက်အပြိုင်တပ်ဆင်မှုအစ်စ်တရဖြစ်လာလိမ့်မယ်လို့ရုရှားသမ္မတဗလာဒီမာပူတင်ကသတိပေးလိုက်ပါတယ်။တလက်ပစ်ဒုံးကျည်ရေးဥရောပမှာအမေရိကန်ကတက်ချထားမယ်ဆိုရင်ရုရှားကလည်းအလားတူတုံ့ပြန်မယ်လို့မော်စကိုမြို့တော်မှာပြောပြလိုက်ပါတယ်။အမေရိကန်ဒုံးကျည်ထားရှိရေးကိုသဘောတူတဲ့ဥရောပနိုင်ငံတွေဟာလည်းရုရှားရဲ့တိုက်ခိုက်မှုအန္တရာယ်ဆက်ကွင်းတဲ့ဝင်လာသလိုဖြစ်လိမ့်မယ်လို့မစ္စတာပူတင်ကသတိပေးထားပါတယ်။ဒါပေမဲ့နောက်လပါရီစ်မှမြို့မှာသမ္မတထရမ့်နဲ့တွေ့ရခါမှာဒီကိစ္စကိုဆွေးနွေးမယ်လို့လည်းဆိုပါတယ်မြန်မာနိုင်ငံကစစ်တပ်ကြီးကဲတွေအပေါ်ရိုဟင်ဂျာလူမျိုးစုတွေကိုနှိပ်စက်နှင်းဆဲမှုကြောင့်အရေးယူသင့်တဲ့ဆိုရက်ကုလသမဂ္ဂလူခွင့်ရေးစုံစမ်းချက်လက်စုံစမ်းရေးအဖွဲ့ရဲ့အစီရင်ခံစာပါပြောကြားချက်တွေကိုမြန်မာသံမကြီးထောက်သူဆွမ်းကပယ်ချလိုက်ပါတယ
်ကုဆက်ပြီးတော့တလာရီနီမနက်ခင်အတွက်တရင်ချင်းချုပ်ကိုဥကျော်စံသားကပြပြသွားတာပါဒီကနေ့မနက်ခင်အတန်လွတ်အစီအစဉ်တွေထုတ်လို့ရမှုကကိုဇော်ဝင်းလိုက်ပါအတန်မိုင်းအင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ် VOA မြန်မာပိုင်းရဲ့တတာပရီညနေပိုင်းအစီအစဉ်ကိုတော့ညနေ6နာရီခွဲကနေ9နာရီထိ5မီတာ16 19နဲ့25တို့ကနေအယူနားဆင်နိုင်ပါတယ် VOA အစီအစဉ်တွေကိုနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ် VOA သောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုစိတ်နှပြကျန်းမာချမ်းသာကြပါစေကျွန်တော်ကျော်သိမ့်ပါ
This program has come to you from the Voice of America, Washington.